Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ6ရက်စနေညမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။အတန်ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ3251နဲ့လိုင်းလိုက်မီတာ190လို့ပြင် Facebook နဲ့ YouTube တို့ကနေပါရုပ်သံနဲ့တွဲဖက်ပြီးတော့ဓာတ်ရိုက်တင်ဆက်ပေးနေတာပါ။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တဲ့ရသတင်းတွေကိုကိုစီသူနဲ့ပဲပြောပြပေးမှာပါဒီနေ့အထူးခြားဆုံးသတင်းတွေကတော့ဗြိတိန်ဝန်ကြီးချုပ်သစ်ကီယာစတာမာကလုံခြုံရေးနဲ့ကာကွယ်ရေးကိုဦးစားပေးမယ်လို့သတင်းစာရှင်းလင်းလိုက်ပါတယ်။နောက်အီရန်သမ္မတသစ်ဖြစ်မဲ့ဖြစ်ဖြစ်ပြောင်းလဲလို့သူမာဆုဒ်ဘဇက်စကီယန်ကတော့ခက်ခဲတဲ့လမ်းကိုပြည်သူတွေနဲ့အတူဖြတ်မယ်လို့ပြောလိုက်ပါတယ်။နောက်မြန်မာစစ်ကောင်စီဒုကောက်ဆောင်ဒုဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံကိုအစိမ်းရောင်ဖိုရန်တက်ဖို့ဒီနေ့ရောက်ရှိနေပါပြီ။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုစီသူရေ
ဟုတ်ကဲ့ပါကိုဝင်းမေးအခုညပိုင်းနားဆင်ရမယ့်အထက်မှာတော့ဝင်းနီမိတ်တာယုံဆရာတော်ကြည်တင့်ပြီးတော့ပြန်လည်တော်မူခဲ့ခြင်းကသာသနာလောကနဲ့မြမနိုင်ငံရေးကိုဘလောက်ထိခိုက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့
ဘလောက်ကိုပဲအန္တရာယ်လက်ဒဏ်ခံဖြစ်နေတယ်ပေါ့မြေသူအတွက်ကိုမဆိုထိန်းချောက်နိုင်တယ်ဆိုတဲ့ဟာကိုတော့ဘုန်းတော်ကြီးလောကပို့ပြီးတော့သတိပြုမိသွားတယ်လို့ကျွန်တော်ထင်ပါတယ်
ကနေဒါနိုင်ငံကနိုင်ငံရေးနဲ့ဘာသာရေးဆိုင်ရာအထူးပြုလေ့လာနေတဲ့ကိုထက်မင်းလွင်ပြောသွားတာပါဒီကြောင့်ဆွေးနွေးခန်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်နောက်ဆုံးရသတင်းတွေနဲ့အတူစနေနေ့ညတိုင်းတင်ဆက်ပေးနေကြတို့အတန်စီစဉ်ဒီမိုကရေစီလူ့ခွင့်ရင်နဲ့ခေပြိုင်ကွာအာရှနိုင်ငံရေးလေယာစီးပွားဥရုယာတီနဲ့သတင်းတွေကတူတာအစီအစဉ်တွေကိုဇက်တိုက်ကြည့်ရှုနားဆင်ရဖို့ရှိပါတယ်အပတ်စဉ်စီစဉ်တွေမတိုင်ခင်တော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်စီသူနဲ့ကိုဝင်းမင်းတို့ကတူပူတွဲပြောပြပေးမှာပါခင်ဗျာ
ဒီတိန်ဝန်ကြီးချုပ်သစ်ဖြစ်လာတဲ့ Kia Starmer ကလုံခြုံရေးနဲ့ကာကွယ်ရေးကိုဦးစားပေးသွားမယ်လို့ပြောလိုက်ပါတယ်။ဒီတိန်ဆိုရသည့်အတွက်ပထမတာဝန်ကလုံခြုံရေးနဲ့ကာကွယ်ရေးဖြစ်တယ်လို့ဝန်ကြီးချုပ်သစ် Starmer ကပထမဆုံးဒီနေ့စနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။ NATO စီးရေးမဟာမိတ်အဖွဲ့နဲ့ Ukraine ပေါ်ဆက်ပြီးထောက်ခံသွားမှာဖြစ်တယ်လို့လည်း Cabinet ဝန်ကြီးအဖွဲ့အစည်းအဝေးပြုလုပ်ပြီးမှဝန်ကြီးချုပ် Starmer ကပြောပြီးအခုလိုဆက်ပြောခဲ့ပါတယ
်။For me to be absolutely clear that the first duty of my government is security.
NATO အဖွဲ့အတွဲအရေးကြီးတဲ့စီဝေးပွဲဖြစ်တယ်လို့လုံခြုံရေးနဲ့ကာကွယ်ရေးဟာသူတို့အစိုးရအတွက်အဓိကဦးစားပေးဖြစ်တယ်ဆိုတာကို Washington မြို့တော်မှာကျင်းပမဲ့ NATO မဟာမိတ်အဖွဲ့ထိပ်သီးညီလာခံမှာအသေးချာပြောပြခွင့်ရနိုင်ဖို့အတွက်လည်းအရေးကြီးတယ်လို့ဝန်ကြီးချုပ်သစ်စတမ်မာကပြောသွားတာပါ။ NATO ပေါ်ခံကြိမ်မမထောက်ခံတဲ့ဆိုတာနဲ့ Ukraine ပေါ်ပြည်တင်ကဆက်လက်ထောက်ခံသွားမယ်ဆိုတာကိုလည်းNATO ထိပ်သီးညီလာခံမှာထပ်မံပြောမှာဖြစ်တယ်လို့စတမ်မာကပြောခဲ့ပါတယ်ခင်ဗျာ
။အီရန်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အလေလက်သဘောထားရှိသူမဆူဒ်ဘဇက်စကီယန်ကခက်ခဲတဲ့လမ်းကိုသူနဲ့အတူရှေ့ဆက်လျှောက်ကြပါလို့ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။တောက်ကြနေကကျင်းပခဲ့တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာသဘောထားတင်းမာသူစာအီဂျလီလီကိုပြည်ပြင်ပြောင်းလဲရေးလိုလားသူမဆူဒ်ဘဇက်စကီယန်ကအနိုင်ရခဲ့တာပါ။ရှေ့ဆက်ရမယ့်ခီးကခက်ခဲတာမို့ပြည်သူတွေရဲ့ယုံကြည်မှုစာနာမှုနဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့သာချောချောမွေ့မွေ့သွားနိုင်မှာဖြစ်တယ်လို့သမ္မတသစ်က H လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးခဲ့တာပါအသက်69နှစ်ရှိပြီဖြစ်တဲ့နှလုံးခွဲစိတ်ဆရာဝန်ဘဇက်စကီယန်ကလက်တွေ့ကြတဲ့နိုင်ငံခြားရေးမူဝါဒတွေကိုချမှတ်သွားဖို့ဂရုပြုခဲ့တယ်လို့လက်ရှိရပ်ဆိုင်နေတဲ့နျူကလ িয়ার သဘောတူညီမှုဆိုင်ရာညှိနှိုင်းမှုတွေပြန်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်လူမှုအတိုင်းအဝန်းထဲမှာပို့ပြီးတော့လွတ်လပ်ခွင့်ပေးဖို့နဲ့နိုင်ငံရေးမှာအများပါဝင်လာနိုင်ရေးကိုလည်းကြိုးပမ်းသွားမယ်လို့ဂရုပြုပြောကြားခဲ့ပါတယ်ယူရိုနိုင်ငံမှာနိုင်ငံအုပ်ဆောင်အယာတိုလာအလီခါမနီကသာအာဏာအရှိဆုံးမှုသမ္မတအသင်းအနေနဲ့သူ့ရဲ့ဂရုတွေကိုဘလောက်လက်တွေ့လုပ်နိုင်မလဲဆိုတာအပေါ်အီရန်ပြည်သူတွေကမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့ဒုကောက်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံကိုရောက်ရှိနေပါပြီတရုတ်ဦးဆောင်ဖွဲ့စည်းထားတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့အစိမ်းအောင်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုတက်ဖို့သွားတာလို့စစ်ကောင်စီပြောခွင့်ရကဗီဒီယိုကိုအတည်ပြုပါတယ်ဒုကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့တရုတ်တမန်ကြီးရှန်ဟိုင်းတို့ချန်ဟိုင်းတို့ချက်တာရင်းနစ်ကပဲနေပြည်တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်တရုတ်စစ်ဆက်ပေးခဲ့လို့ယာယီအပြစ်ခတ်ရက်ခဲတဲ့ရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာချိန်မှာတမန်ကြီးရှန်ဟိုင်းချန်ဟိုင်းကလည်းတရုတ်ကိုပြန်တော့မှာဖြစ်ပါတယ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်း တရုတ်နိုင်ငံမသွားခင်သမရဟောင်းဦးသိန်းစိန်လည်းတရုတ်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကသွားခဲ့ပါတယ်တရုတ်နိုင်ငံရဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးမူအနှစ်80ပြည့်ခန်းသာတရင်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့မြမရေးဆွေးနွေးခဲ့ပါတယ်အခုဒုဗိုလ်ချုပ်မူကြီးဆွန်ဝဲရဲ့ခီးစင်မှာတော့ဘသူနဲ့တွေ့ဖို့စရာမသိရသေးပါဘူးခင်ဗျာ
ယူအေဗရီကန်တန်ရဲ့မနက်ဖက်မြမဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ပြည်ဝအမေရိကန်တန်ကနေစနေညသတင်းတွေကိုကိုစီစီနဲ့ပဲဆက်ပြီးတော့ပြောပြပေးနေပါတယ်ဂါဇာတစ်စကံအရေးအမေရိကန်အစိုးရပြုထားတာကိုဟာမတ်စ်ဘက်ကလက်ခံလိုက်ချိန်ဒီစစ်ပွဲရပ်နိုင်ဖို့ကိုမျှော်လင့်နေကြပါပြီ။အစ္စရေးဘက်ကလည်းဒီဂါဇာတစ်စကံအရေးဆက်ဆွေးနွေးဖို့ရှိတယ်လို့မနေ့ကပြောခဲ့ပြီးဟာမတ်စ်ထိပ်ပိုင်းသတင်းရင်းမြစ်ကဒီတစ်စကံပြန်လွှတ်ရေးဆက်ဆွေးနွေးဖို့ဒီနေ့ပြောလိုက်တာလို့ Reuters သတင်းဌာနကဖော်ပြလိုက်တာပါ။ဂါဇာစစ်ပွဲတွေအဆုံးသတ်ဖို့ရည်ရထားတဲ့ပထမပိုင်းကာလဆိုင်ရာသဘောတူညီချက်ရခဲ့ပြီး16ရက်ကြာမှာစစ်တီတွေနဲ့အမျိုးသားတွေပြန်လွှတ်ပေးဖို့ပါဝင်ကိုဟာမတ်ဘက်ကအခုလိုထပ်လိုက်လျောလိုက်တာပါ။ Israel ဘက်ကနေလုံးဝပြည့်ရဖို့နဲ့တလားခွဲကြာမဲ့ပထမကာလအတွင်းဆွေးနွေးပွဲအောင်မြင်စေဖို့ကတိပေးပြီးမှသာသဘောတူစာချုပ်လက်မှတ်ထိုးမယ်လို့ဟာမတ်ဘက်ကအရင်တောင်းဆိုခဲ့တာကိုရှော့ပေးလိုက်ပြီးတော့လျှို့ဝှက်ဆွေးနွေးပွဲအခြေအနေကြောင့်သတင်းရင်းမြစ်ကအမည်မဖော်ဘဲ Reuters ကိုပြောခဲ့ပါတယ်။ဒါအပြင်ဒီနိုင်ငံတကာကြားဝင်စစ်ဆက်ပေးတဲ့ငင်းကြိုင်လုပ်ငန်းစဉ်နဲ့နှိစက်တဲ့ပါလက်စတိုင်းရာရှိသူကလည်းအခုနောက်ဆုံးအခြေအနေကိုအစ္စရေးဘက်ကလက်ခံလိုက်ရင်တော့မူပေါင်းသဘောတူညီချက်ရပြီးကိုလာချာစစ်ပွဲအဆုံးသတ်နိုင်လိမ့်မယ်လို့ပြောခဲ့ပါသေးတယ်ခင
်ဗျ။ယူကရိန်းစွန့်ရင်ဆက်ယုံကိုဒရုန်းနဲ့တိုက်ခတ်ခဲ့ပြီးရွာတရွာကိုသိမ်းပိုက်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ယူကရိန်းရှေ့မြောက်ပိုင်းဆူမီဒေသကစွန့်ရင်ဆက်ယုံကိုရုရှားဒရုန်းထိမှန်ခဲ့တယ်လို့ယူကရိန်းရာရှိတွေကအတည်ပြုပြောဆိုပါတယ်။ဒါပေမဲ့ယူကရိန်းဒေသ12ခုကိုဥတီပစ်ခတ်ခဲ့တဲ့ရုရှားဒရုန်း28စီးတဲ့က24စင်းကိုယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောခဲ့ပါရယ်။အခုလိုရုရှားပစ်ခတ်မှုကြောင့်ဆူမီဒေသကအမျိုးသားလျှက်စစ်ထုတ်လုပ်ငန်းယူကီနာဂိုကရဲ့အဆောက်အုံတွေပျက်စီးသွားကြတာကြောင့်လျှက်စစ်မှုပြတ်တောက်မှုဖြစ်ပြီးတော့အရေးပေါ်ပြန်ပြင်နေရတယ်လို့ယူကရိန်းရာရှိတွေကပြောပါရယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကလည်းယူကရိန်းရဲ့အရှေ့ပိုင်းဒိုနက်ဒေသကဆွတ်ကေးရွာကိုသိမ်းပိုက်လိုက်တယ်လို့ဒီကနေ့ပဲထုတ်ပြောပါတယ်ဒီတိုက်ပွဲတွေအတွင်းနောက်ထပ်ထိခိုက်ဒဏ်ရာမှုတွေကိုတော့ရုရှားနဲ့ယူကရိန်းနှစ်ဖက်လုံးကထုတ်ပြောတာမရှိသေးပါဘူးခင်ဗျာ
Euro 2024ဘောလုံးဘိုလ်လူပွဲ Quarter Final ပွဲစဉ်တွေကိုဂျာမနီနိုင်ငံမှာဆက်လက်ကျင်းပနေတာမှာဒီနေ့စနေနေ့မှာတော့အင်္ဂလန်နဲ့ဆွစ်ဇာလန်နောက် Netherlands နဲ့ Turkey တို့ကစားကြမှာဖြစ်ပါတယ်အင်္ဂလန်နဲ့ဆွစ်ဇာလန်ပွဲကိုမြန်မာနိုင်ငံစံတော်ချိန်ည10:00နာရီခွဲမှာစတင်မှာဖြစ်ပါတယ်အရင်အင်္ဂလန်နဲ့ဆွစ်ဇာလန်ကစားခဲ့ပူတဲ့ပွဲတွေမှာတော့အင်္ဂလန်တင်းကပဲအနံ့ရရှိခဲ့ပါတယ်ဒီနေ့စနေနေ့မှာကစားကြမယ့်နောက်တစ်ပွဲကတော့ Netherlands နဲ့ Turkey တို့ကစားကြမယ့်ပွဲပါဒီပွဲကတော့မြန်မာစံတော်ချိန်တနင်္ဂနွေမနေ့တနအိခွဲမှာစမှာဖြစ်ပါတယ်ကစားခဲ့တဲ့ပွဲတွေမှာခြေစွမ်းအတော်လေးပြနိုင်ခဲ့တဲ့ Netherlands အသင်းက Turkey ကိုအနံ့ရအောင်စွန့်ကုန်ကစားသွားမယ်လို့အသင်းနည်းပြကပြောထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်စီသူတို့ပြောပြပေးကြတာပါအခုဆက်ပြီးတော့စနေနေ့နေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးပါမယ်ပထမဆုံးဒိုးအတန်အစီအစဉ်ကိုနားဆင်ကြကြအောင်ပါဒီတစ်ပတ်တော့ကလေးလှုပ်သားတွေအကြောင်းကြားကြအောင်ပါဇာဝနေရေးကြက်တဲနေတဲ့မြန်မာနိုင်ငံမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအလုတ်ခွင်ဝင်နေကြပြီးတော့လှုပ်အားခေါင်းပုံဖြတ်ခံရတဲ့အခြေအနေကို Frontier မြန်မာရဲ့ဒိုးအတန်အစီအစဉ်မှာပြောပြတင်ဆက်ပေးထားပါတယ်ခင်ဗျာ
တော့ဒီဘာရဆာမရနိုင်တော့ဘူးင
ါတပတ်နှစ်ပတ်လောက်ရှိရင်ပြောက်ပြရမှာတွေးချပြီးတော့ပူရအောင်ပြောတော့အဲ့ဒါမျိုးမလုပ်နိုင်ရလို့ရှိရေ
KBS ဆိုတာလေ mid break ကသူကသူ့ရဲ့ဟို
ဟာအဟောင်းလို့ပြောထားဘူးကျွန်တော်အဲ့ဒါကိုအစ်စ်တင်
မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နီးပါးဟာဆင်းရဲမွဲတင်မှုမြင်းအောင်ရောက်ရှိနေကြပြီးမိဘတွေကသူတို့ရဲ့သားသမီးတွေကိုလုပ်ငန်းခွင်တွေစီစဉ်ပို့တာတွေပုံများလာနေပါတယ်
ရန်ကုန်က
စိတ်ဝင်စားရှင်တွေဟာဒီချင်းတွေပေါ်ခွင့်ကောင်းလူလာတွေရှိနေပြီးကလေးလူသားတွေအတွက်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုမတိကျိုးကြုံပြုကအခွင့်ကောင်းယူနေကြတယ်လို့အလုံသမားကြီးတက်ကြွလှုပ်ရှားသူတွေကဆိုပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရယ်ဒီအစီအစဉ်ကို foundation hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ကျတော့ခဏနိုင်ခွဲဝင်ရတော့ညီမတို့ဘာလို့6နိုင်ခွဲလောက်ပြတ်ထားပြီးတော့တွားရတယ်။သမီးချက်ကြီးပါကြောင့်အပေါ်ကမဖြေပြရလိ။အလုတ်ကဟပါလောက်တော့ဆိုတော့တနေ့ကိုမတက်ရက်ကတော့အနူ6ရက်ပြပါရအစမရက်နိုင်တော့ဘူး။ဟိုတပတ်နှစ်ပတ်လောက်ရှိလို့6ရက်ပြရမှုတွေးကြပြီးတော့ဖူးရောင်ပြီးတော့အဲ့လိုမလုံနိုင်ရတော့ရှိရဲ။အဲမဲ့နောက်ကျတော့အဲ့လိုစေးလေးလေးလေးလေးနဲ့လုံလာတာပေါ့
။ချစ်ချစ်ဟာလွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးရန်ကုန်ကအထက်ကျုပ်စက်ရုံတွေမှာအလုပ်လုပ်ခဲ့တာပါ။အလုပ်ဝင်ကားစားအချိန်ကသူ့အသက်14နှစ်အရွယ်ပဲရှိပါသေးတယ်။စက်ရုံလုပ်ငန်းခွင်မှာနိုင်ပေါင်းများစွာကြာအောင်ပြင်ပမဲ့မဲ့အလုပ်လုပ်နိုင်မှုလဲချစ်ချစ်တို့အဆင်သင့်မဖြစ်ခဲ့ပါဘူး။သူကချီမွေးညက်ဟယ်ပါအဖြစ်အလုပ်ဆလုပ်ခဲ့ပြီးအဲ့ဒီလုပ်ငန်းခွင်မှာထိုင်ပြီးနားချိန်မရှိအောင်အလုပ်တွေလုပ်ခဲ့ရသလိုစက်ရုံတွင်လိုအပ်တဲ့နေရာတွေမှာလည်းကူညီလုပ်ကင်ပေးရတာရှိပါတယ်။ချစ်ချစ်ဟာသူ့အဖေဆုံးပါပြီးနောက်မှာမိသားစုစာဝတ်နေရေးခက်ခဲတာကြောင့်ကြောင်းနာခဲ့ရတာပါစီကြိုယောဂါရှိတာကြောင့်အလုံးမလုံးနိုင်တော့တဲ့သူ့အမေအတူနေအဖိုးဖွားတွေနဲ့သူ့ညီမလေးတို့အချစ်ချစ်ကအလုံးလုံးပြီးမိသားစုစာဝတ်နေရေးကိုထောက်ပံ့ခဲ့ပါတယ်အခုတော့အသက်14နှစ်အရွယ်ချစ်ချစ်ညီမလေးကလည်းသူ့လျှောက်ခဲ့ရတဲ့လမ်းတိုင်းရှောက်နေရပါပြီချစ်ချစ်ညီမလေးကမကြသေးခင်လတွေကမှအခြားဆက်ရုံတစ်ခုမှနေစားလုပ်သမားအဖြစ်နဲ့လှုပ်ဆလုပ်ခဲ့ပါတယ်တကယ်တော့သူ့ညီမလေးကလက်ချောင်းမှာသွေးကြောပိတ်တဲ့ယောဂါကိုခံစားနေရတဲ့အဖွားဖြစ်သူရဲ့စေကူတာစရိတ်ကိုထောက်ပံ့နိုင်မှုလုပ်ငန်းခွင်ကိုဝင်ခဲ့တာပါ။အ
ဲ့မှာပြန်မအဲ့လိုခိုင်းနေသွားတော့အခုတည်းကသူကျောင်းမတက်တော့ဘူးတဲ့။ပြီးတော့ဦးရဲ့ပိုင်းကအဖွားလည်းနည်းနည်းမကောင်းဖြစ်နေရတောင်းတော့ပါတော့သူကကျောင်းလည်းမတက်ချင်တော့ဘူးတဲ့။အခုသူကဘူပြီးတွင်းချင်လေလူကက်ဆက်ရုံမှာစုံရအထက်ကျောင်းမှာလုံလာမှာ။အထက်ကကြည့်သေးဘူးဆိုတော့ဘလော့ဆိုအဲ့အဲ့လိုခင်ရကြတော့မန်နေဂျာကြတော့ညီမတို့လည်းနည်းနည်းမနီးတော့အဲ့မန်နေဂျာအခန်းနည်းနည်းနဲ့ဝင်လာဖို့သူ့ကိုကြတော့
တကယ်တော့အလုပ်သမားဥပဒေအရစက်ရုံလုပ်ငန်းခွင်နေမှာအသက်14နှစ်အရွယ်ကစပြီးကလေးလူငယ်တွေကိုအလုပ်ခန့်ထားနိုင်ပါတယ်။ဒါပေမဲ့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေအောက်မှာပဲအလုပ်ခိုင်းစေနိုင်မှာပါ။ဥပမာအသက်မပြည့်တဲ့ကလေးလူသားတွေကိုတရက်၄နာရီထက်ပိုပြီးအလုပ်ခိုင်းစေတာခွင့်မပြုသလိုညဘက်အလုပ်မခိုင်းစေရတာအနေရရှိတဲ့လုပ်ငန်းခွင်နေမှာအလုပ်မခိုင်းစေရဘူးလို့တတ်မှတ်ပြဋ္ဌာန်းထားပါတယ်။မအီကမြန်မာနိုင်ငံအထွေထွေအလုပ်သမားသမဂ္ဂများအဖွဲ့ချုပ် FGWM ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်ပါတယ်။အလုပ်သမားဥပဒေမှာကလေးတွေကိုအကာအကွယ်ပေးနိုင်တဲ့အခြားအချက်တွေလည်းပြဋ္ဌာန်းထားတာရှိတယ်လို့မအီကဆိုပါတယ်။ဒါပေမဲ့အလုပ်ရှင်တွေဟာဥပဒေအရသတ်မှတ်ချက်တွေကိုမတိကျွတ်ပြုပြီးအလုပ်ခန့်နေကြပါတယ်။ဥပမာမှတ်ပုံတွေအတူတွေ၊ကျောင်းသားကတ်တွေနဲ့အလုပ်ခန့်နေကြတာရှိတယ်လို့မအီကဆိုပါတယ်။
တတ်မှတ်ထားတာပေါ့နော်အဲ့ဒါကဒီမိဘရဲ့ပြည်ပြည်ချင်းနေတိလက်မရရှိတာလဲတရားဝင်ရဲ့ဆောက်ခံချက်နဲ့ဒီကလေးဒီဒီလုပ်ငန်းဝင်တဲ့ကိုဝင်ရောက်ရတူကျမကြီးကောင်းနေသူ့ဘက်ကဆောက်ခံချက်ပြီးမှသာဒီအဲ့ဒီတက်ရုံကြီးကသူ့ကိုလှုပ်ခိုင်းရတယ်ပေါ့နော်အခုနောက်ပိုင်းကျတော့အဲ့ဒီအခြေအနေကြီးခေါက်တော့သူကဘာတော့ဆက်ချက်မှမလုပ်အဲ့ဘုံကြီးကတစ်ချက်နေပြနေတယ်ဆိုရင်ဘယ်သူပဲပြည်ခန့်တယ်ရှိပြီဖြစ်တော့
သူတို့ဖြင့်စစ်တပ်ကဖေဖော်ဝါရီလအတွင်းကထုတ်ပြန်လိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေထွက်လာပြီးနောက်ပိုင်းမှာစစ်ရုံလုပ်ငန်းခွင်တွေမှာလုံသားလိုအပ်ချက်များလာတာကြောင့်အလုရှောက်တဲ့သူတိုင်းကိုအလုခန့်တာတွေဖြစ်လာတာပါ။နောက်ထပ်အလုသမားအရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့မနီလာကတော့အလုသမားတွေအစုလိုက်အပြုံလိုက်လုပ်ငန်းခွင်တွေကနေစွန့်ခွာကုန်ကြတဲ့အခြေအနေတွေကိုသိထားပါဗျ။စစ်မှုထမ်းရ
တယ်။
သူတို့စစ်မှုမထမ်းခြင်းဒါကြောင့်သူတို့နေရဲပြန်ကြတာရှိသလိုသူတို့ဒီဒီလမ်းမီရဲ့တခြားနိုင်ငံရဲ့ခြားတွေကိုလည်းထွက်သွားတာရှိရဲ့။ကျမတို့နဲ့ဆက်ဆက်ပတ်သက်တဲ့လုပ်ငန်းရှင်တွေဘက်ကကြားရတဲ့သတင်းရယ်တမကဘက်ကကြားရတဲ့သတင်းရယ်ကဆက်ယုံနိုင်ဆက်ယုံနိုင်ကတုံချိုးတချို့လောက်ထွက်သွားကြတယ်ဆက်ယုံနိုင်ဒီဘက်ကလူသစ်ခေါ်နေကြတယ
်ဆက်ယုံလုပ်ငန်းရှင်တွေဘက်ကကြွန့်ကျင်လုပ်သားတွေရဖို့တနေ့လောက်အားကားကိုတိုးမြှင့်ပေးတာတွေရှိပါတယ်အနည်းဆုံးတနေ့လောက်အားက4800ကျပ်နဲ့အစိုးရထောက်ပံ့ကြီး1000ပေါင်းပြီး9800ကျပ်ပေးတဲ့အပြင်တချို့စက်ရုံတွေမှာဆိုဒီထက်ပိုပေးတာတွေလည်းရှိပါတယ်။ဒါပေမဲ့အသက်မပြည့်သေးတဲ့ကလေးအလုပ်သမားတွေကတော့တိုးမြင့်ပေးတဲ့လောက်ခအတိုင်းမရရတာရှိသလိုတချို့အလုပ်သမားခံစား권တွေလည်းဒန်းတူမရကြပါဘူး။ကလေးလုပ်သားတွေဟာလုပ်ငန်း권တွေမှာသူတို့အပေါ်ပြုလုပ်နေတဲ့ဖိနှိပ်မှုတွေကို ထောက်ပြပြောဆိုတာတွေပြန်မလုပ်ရေးကြတာကြောင့်တခြားအသက်ပြည့်လူသမားတွေထက်ဖိနှိပ်မှုတွေပိုခံကြရတယ်လို့ FGWN ရဲ့ပြောရေးဆိုခွင့်ရှိသူမအီကပြောပါတယ်လုံသမားရေတက်ကြွလှုပ်ရှားသူမနီလာကဒီနှစ်အစောပိုင်းကလုပ်ငန်းခွင်အတွင်းမှာဆက်ညက်ပြီးလက်ထိကိုက်ဒဏ်ရာရခဲ့တဲ့အသက်မပြည့်သေးသူအသက်18နှစ်အရွယ်လုံသမားယောက်ျားလေးတအုပ်ကိုအကူအညီပေးခဲ့ဖူးပါတယ်။ဒီဖြစ်ရမှာညာဘက်လက်ချောင်၃ချောင်းခွဲစိတ်ဖို့လိုအပ်တဲ့စေကူသားစိတ်ကိုလုပ်ငန်းရှင်ဘက်ကအပြည့်အဝတာဝန်မယူခဲ့ပါဘူး။အဲ့ဒီကလေးဟာညာဘက်အလုပ်လုပ်ရင်းထိခိုက်မိခဲ့တာဖြစ်ပါတယ်။
သူကဘလို့ချိုးဖောက်လဲဆိုတော့ညနေ6နာရီမှာလုပ်ငန်းခွင်ရစတယ်နောက်တနေ့မနေ့မိုးလင်းတဲ့အထိညာဘက်လူတွေအိတ်တဲ့အချိန်မဲ့အလုပ်လုပ်တယ်နေကင်းဘက်ကမလုပ်ဘူးဒါကြောင့်ဒီကလေးကအိတ်ငိုက်ပြီးတော့လက်ညက်တာပေါ့
မနီလာကဒီလုပ်ငန်းခွင်ထိခိုက်မှုကိုအလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနကိုအကြောင်းကြားခဲ့ပါတယ်ဒါပေမဲ့ဘလို့ဆက်ပြီးအရေးယူခံရတယ်ဆိုတာကိုတော့သူမသိဘူးလို့ဆိုပါတယ်လက်ရှိမှာမနီလာနဲ့မအီအပါဝင်အလုပ်သမားရေးလှုပ်ရှားသူတွေအနည်းငယ်လောက်ပဲအလုသမားရေးတွေဆက်လုံးနိုင်ကြပါတယ်။အလုသမားသမဂ္ဂတွေအဖွဲ့အစည်းတွေဟာစစ်ကောင်စီကအရက်ဖက်အဖွဲ့အစည်းတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်တွေကိုဖိနှိပ်ပြီးဖမ်းဆီးမှုတွေကြောင့်စစ်ရုံလုပ်ငန်းခွင်တွေထဲမှာသမဂ္ဂလှုပ်ရှားမှုတွေလည်းမလုပ်နိုင်ကြတော့ပါဘူး။မြန်မာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများအဖွဲ့ချုပ်ရဲ့စီးရင်တွေအရအနည်းဆုံးအလုသမားအရေးတက်ကြွလှုပ်ရှားသူ158ယောက်လောက်အကျဉ်းချခံထားရတယ်လို့သိရပါတယ်။ကလေးတငယ်အခွင့်အရေးများဆိုင်ရာသဘောတူစာချုပ်မှာကလေးတငယ်တွေဟာအကြမ်းဖက်ခံရခြင်းခေါင်းပုံဖြတ်ခံရခြင်းအလွဲသုံးစားလုပ်ခံရခြင်းနဲ့လေးလူရှူခြင်းတို့မှအကာအကွယ်ရပိုင်ခွင့်ရှိတယ်လို့ထည့်သွင်းဖော်ပြထားပြီးဒီသဘောတူစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကြောင့်မှကလေးတွေဟာဒီအခွင့်အရေးတွေကိုမရနိုင်ကြပါဘူး။ချစ်ချစ်ကတော့သူနှစ်နှစ်ကျော်အလုပ်လုပ်ခဲ့တဲ့အထည်သူစက်ရုံကနေအလုပ်ရနာခံလိုက်ရပါတယ်။သူနဲ့အတူစက်ရုံမှာရှိတဲ့အသက်မပြည့်တဲ့အလုပ်သမားတွေအယောက်50ခန့်လဲနေနာကြီးမရပဲအလုံးကြီးပါအလုပ်ကရနာခံလဲရတာဖြစ်ပါတယ်။ဒါကိုတိုင်မဲ့ဆိုရင်ရေးယူမယ်ဆိုပြီးအလုပ်ရှင်ဘက်ကချင်းချောက်မှုတွေလည်းခံခဲ့ရတယ်လို့ဆိုပါတယ်။
မန်နေဂျာကပေါ်ပြီးတော့ဟိုငါတို့တွေခိုင်းလဲဆိုတာလေသူတို့တွေမှလည်းအပြစ်ရှိရဲ့တဲ့ပြီးတော့လည်းအဲ့မလဲအလုပ်လုပ်ဖို့ပြောတယ်နင်တို့မိဘတွေမှလည်းအပြစ်ရှိရဲ့တဲ့တကယ်လို့လေကိုဖြစ်လို့ဆိုလို့ရှင်ပေါ့ဟိုညီမတို့ရဲ့မိဘတွေကိုလည်းတူကထောင်ချလို့ရတယ်ပေါ့အဲ့လိုမျိုးတရားစွဲလို့ရတယ်အဲ့လိုမျိုးသူကပြောတာပေါ့
ချစ်ချစ်ကအခုနောက်ထပ်အထည်ချုပ်စက်ရုံတစ်ခုမှအလုပ်ဝင်နေပါပြီဒါပေမဲ့အထည်ချုပ်စက်ရုံတွေမှာအလုပ်လုပ်ရတာကိုတော့သူမကြိုက်ပါဘူးစက်ရုံလုပ်ငန်းခွင်တွေမှာအထက်လူကြီးတွေရဲ့စုပူအော်ဟစ်ဆဲဆုံမှုတွေလည်းခံရတယ်လို့ဆိုပါတယ်။အဆင်ပြေတဲ့တနေ့မှာသူ့ဝါသနာပါတဲ့မိတ်ကပ်သဖြင့်ပြင်းတဲ့အလှပြင်ဆိုင်တစ်ခုကိုသူဖွင့်ချင်ပါတယ်။ဒါပေမဲ့အခုတော့စာဝတ်နေရေးအတွက်အလုပ်တစ်ခုရှိမှဖြစ်မှာကြောင့်ဒီစက်ရုံလုပ်ငန်းခွင်တွေမှာပဲသူဆက်ပြီးအလုပ်လုပ်နေရအောင်မှဖြစ်ပါတယ်။
ပင်တော့ပင်မန်းနဲ့လောက်ကရာရာစာလေးအရာဘွားကလည်းနည်းနည်းနှိမ့်လို့ကြောက်ကမပြစ်လဲသူဆိုတော့သူတို့ပြောသူတို့ပြောတာနည်းနည်းတီးခံဆိုပြီးတော့အခါညလို့ဆိုလို့ရှိရင်တော့ one day ရာပေါ့အဲ့လိုမျိုးရှိရဲဒါပေမဲ့အိမ်ကတော့မပြောပြဘူး
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ပြည်ရင်းကကလေးလုတ်သားတွေအကြောင်း Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးကြတာပါ။ခုဆက်ပြီးတော့ဥတ္တမောင်တန်းတင်ဆက်ပေးနေကြအစီအစဉ်တစ်ခုနဲ့ဆက်ချင်ပါတယ်။ဝင်းနေမီတာယုံဆရာတော်ကြည်တင့်ပြန်လွန်တော်မူသွားခဲ့ရတဲ့ဖြစ်ရပ်ကဘလောက်ကြီးမားတဲ့ဖြစ်ရပ်ဖြစ်ပြီးတော့သာသနာပေါ်မှာဘလောက်ကြရက်ရိုက်ခတ်နေပါသလဲကနေဒါနိုင်ငံမှာဘာသာရေးနဲ့နိုင်ငံရေးကိုအထူးပြုလေ့လာနေတဲ့ပါရဂူဘွဲ့ចောင်းသားကိုထတ်မင်းလွင်ကိုဥတ္တမောင်တန်းမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ချာကြီးရဝင်းနေမိတာယူဆရာတော်ခြေတင်ပြီးပြန်လာအောင်ပြုသွားခဲ့တာဌာနလောကမှာအတော်လေးကြရရက်ခဲ့ပါတယ်ခင်ဗျဒီမိုကရေစီနိုင်ငံတိုင်းငံကိုကျွန်တော်တို့တိဆောက်တော့မယ်ဆိုလို့ရှိရင်နိုင်ငံရေးနဲ့သာဓနာကျမ်းမှာဆက်ဆံရေးမှုပေါ်မှာတပ်မကြီးရလဲအရေးကြီးတဲ့ဆွေးနွေးစရာကိစ္စတရားဖြစ်မယ်လို့ထင်ပါတယ်ဒါနဲ့ဆက်နွယ်လာတဲ့ကိစ္စတွေအကြောင်းကိုဒီပတ်စကားဝိုင်းဖွဲ့ဖို့ကျွန်တော်ဖိတ်ခေါ်ထားပြီးပါတော့ကလေးတော်နိုင်ငံရောက်ယူနီဘာစီတီမှာနိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာနဲ့ပါတီဘွဲ့ကြီးကိုစုစည်းနေတဲ့ကိုထက်မင်းတွင်ဖြစ်ပါတယ်မင်္ဂလာပါကိုထက်မင်းတွင
်ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗ
ျဆိုတော့ကိုထက်ကဘာသာလောကနဲ့လည်းအတိုက်အတာတရားထိဆက်ဆံမှုရှိနေတဲ့အခါကျတော့ဘာသာတွင်မှာဘလူပြားပြောကြဆိုကြတာတွေ့ဒီကိစ္စပေါ်မှာကြားရပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာပထမဆုံးကတော့ဒီဝင်းနေမိတာကိုဆရာတော်ပြန်တော်မူတဲ့အတွက်အာဒီကျွန်တော်တို့ကိုနိုင်ကလည်းဒါဝန်လေးကြေပွဲရတယ်စိတ်အလွန်ထိခိုက်ရတယ်ဆိုတာပြောချင်ပါတယ်ဆရာအဲ့တော့သာသနာလောကအနေနဲ့လည်းဒီဟာကအလွန်ကိုပဲအာကြီးကျယ်တဲ့အဖြစ်အပျက်တစ်ခုဖြစ်ပါတယ်ထုံနှက်ချက်လည်းဖြစ်ပါတယ်ပုံမှန်ကရွှေချင်းခိုင်းမှာရွှေချင်းခိုင်းခိုင်းလုံးကျွတ်အစည်းအဝေးကြီးတွေမတိုင်ခင်မှာအခြေအစည်းအဝေးတွေလောက်ကြတယ်ဆရာအဲ့တော့ဝင်းမိန်နေမိတောင်ဆရာတော်နဲ့ကန်သုံးနေဆရာတော်နဲ့ဒီဟာကိုသွားတက်တယ်လို့ကျွန်တော်တို့ယူဆပါတယ်။ရွှေချင်းခိုင်းမှာပုံမှန်ကဆရာရဲ့တွဲဘက်သာသနာပိုင်း၄ပါးနဲ့သာသနာပိုင်းဆရာတော်ကြီး၁ပါးရှိတယ်ပေါ့နော်။သာသနာပိုင်းဆရာတော်ကြီးကကိုဗစ်နောက်ပိုင်းမှာပြန်တော်မူသွားတယ်။ပြန်တော်မူသွားအဲ့ချိန်မှာဆရာအနာလည်းတိတ်ပြီ။အဲပြီးတဲ့အခါကျတော့ဆရာတော်ကြီးမတိုင်ခင်မှာပဲတွဲဘက်သာသနာပိုင်း၄ပါးတဲကဝိသုဒ္ဓရုံမရယာတထေးဆရာတော်လည်းလွန်တော်မူတယ်။အဲ့ဒီနောက်မှာအာမရှိမနှောင်းမဲ့စီရှင်ဆရာတော်ဘုရားလည်းဒုတိယတွဲပသနာပိုင်းဖြစ်တဲ့စီရှင်ဆရာတော်ကလည်းပြန်တော်မူလေဆိုတော့တွဲပသနာပိုင်း၄ပါးထဲမှာဝါရဆင်ထားတာမရယာတထေးတိရကူစီရှင်အဲတောတိုင်းအောင်ဗမောခါချုပ်ဆရာတော်ဒေါက်တာနန္ဒမာလာပြည့်အောင်သား၄ပါးဆင်ထားတော့ဝါအတိုင်းတိရကူကဒါပသနာပိုင်းဖြစ်တယ်ပေါ့ဆရာဒါပေမဲ့အဲ့ဒီမှာတွဲပသနာပိုင်း၄ပါးအနက်ကသခိုင်းသူဘောတိုင်းအောင်ဆရာတော်ပမောခရုပ်ဆရာတော်လို့လူတည်များတဲ့ဒေါက်တာနန္ဒမာလာပြုံတာတပါးပဲတွဲဘက်သာသနာပိုင်းကျန်တော့ကျွန်တော်ထင်တာကျွန်တော်ယူဆတာကဒါဒီရွှေချင်ခိုင်းခိုင်းလို့ကျအစီအဝေးကတွဲဘက်သာသနာပိုင်းနေတင်ဖို့ဒါရေရကြီးအဲလို့တဲ့တွဲဘက်သာသနာပိုင်းကြီးပုံမှန်လဲတင်ရမယ်အစီအဝေးဖြစ်တယ်ဆိုအဲ့တော့အဲ့ဒီအစီအဝေးဖြစ်တဲ့အခါကျတော့ဝင်းနေမိတောင်ဆရာတော်ကတတ်တော်ဝါတော်အဖြစ်နဲ့89 88ရွှေချင်ခိုင်းမှာတော့နောက်ပြောကြတာပါလဲဆိုလို့ရှိရင်80မြောက်သိန်းကလေးပဲလို့ဒါနောက်ပြောတာပါနော်အဲ့တော့ဒီရွယ်ဆိုတော့ဆရာတော်က80နားလဲနီးလာပြီဆိုတော့အသက်တော်အဖြစ်ကလည်းရွှေချင်ခိုင်းမှာဒါစီနီယာဒီလူကြီးပိုင်းထဲမှာပါလာပြီတခါပြီးတော့ရွှေချင်ခိုင်းရဲ့စင်သားဘုံကအစင်လာစင်သားဘုံကသူကရွှေချင်ခိုင်းဆိုတာထပ်ပြီးကရွှေချင်ဆရာတော်ကြီးနဲ့ကျောက်အောက်ပြီးကဒီရဟနာလို့ကြော်စောတဲ့ဘုန်းတော်ကြီးဦးတီလာတို့ပေါင်းထားတဲ့တော်ရဂိုင်းပေါင်းထားတဲ့ဂိုင်းဖြစ်တဲ့အတွက်ပုံမှန်အဖြစ်ဆိုလို့ရှိရင်ငိုကိုပဲဒီဘကိုးနဲ့အောင့်နဲ့တော်ပိုက်ကရွှေချင်းဆရာတော်တွေကိုတော်ပတ်သာသနာပိုင်းမှာစဉ်းစားလေးရှိတယ်။ဝင်းနေမိတောင်ဆရာတော်ကချက်ခွိုင်းကထွက်လာတဲ့ဆရာတော်လည်းဖြစ်တယ်။အောက်ပြီးအထက်ပြီးနှစ်ရက်ကတန်ဃာတော်များကလည်းကြည်ညိုတဲ့ဆရာတော်ဖြစ်တော့သူကတော်ပတ်သာသနာပိုင်းဖြစ်နိုင်တဲ့မှန်လို့ရတဲ့ဒါဒီ candidate ပေါ့နော်ဆရာတော်ပတ်သာသနာပိုင်းလျာထဲမှာပါတယ်လို့ဒါကျွန်တော်တို့ကြံပြင်းသုံးသပ်လို့ရတော့ဒီလိုအခြေအနေမျိုးနဲ့တနည်းအားဖြင့်တော့တေဘူဆရာတော်အနေနဲ့ရွှေချင်းဏိခာယဥက္ကဋ္ဌမဟာနာယကသာသနာပိုင်းအနေနဲ့ပွဲကရိယာဖြင့်လူလိုပြောရင်ပွဲခံမဲ့အချိန်ဒီလိုဝင်းနေမိတောင်ဆရာတော်တနည်းအားဖြင့်တွဲဘက်သာသနာပိုင်းလျာတွဲဘက်သာသနာပိုင်းအနေနဲ့မှန်းလို့ရတယ်ဆရာတော်ဤတစ်ပါးကိုတက်ကောင်စီတက်တီကဒါပြစ်တက်လိုက်တယ်ဆိုတဲ့ကိစ္စကဒါရွှေချင်းသာသနာထဲမှာအကြီးအကျယ်ရိုက်ခတ်မှုရှိတယ်ပေါ့ဆရာကနာကျွန်တော်ပြောခဲ့တဲ့အကြောင်းအရာတွေကြောင့်မို့လို့အဲ့တော့အဲ့ဒီဟာကဘယ်လောက်ထိရွှေချင်းဏိကာယခိုင်းလုံးကျွတ်အစည်းအဝေးနဲ့ဒီလိုဆရာတော်ရွှေချင်းဏိကာယသာသနာပိုင်းဖြစ်နေတဲ့အပေါ်မှာရောတခါသာသနာလောကတန်ခါလောကမှာရောထိခိုက်မှုရှိမယ်ဆိုတော့ကျွန်တော်တို့မှန်းကြည့်လို့ရတယ်ပေါ့ဆရာနော
်ကျွန်တော်ဒီကိစ္စတွေဖြစ်ပြီးသွားတော့ရက်တော်ကြတဲ့အခါမှာလည်းဘုရားမူကြီးမဲအောင်မန်ထာနေမှာသာသနာရေးဝင်ကြီးကိုလွတ်ပြီးတော့နော်တောင်းမှာမင်းမလေးအော်လိုင်းကတည်းကမီဒီယာတွေကဒီလိုတောင်းပန်ကိုထုတ်ဆန်မရှိဘဲနဲ့တောင်းပန်တဲ့အတွက်ကြောင့်ဒါကရှာရှာပါပါเนาะတောင်းပန်ချက်ဖြစ်တယ်ဆိုပြီးတော့ရေးကြတာတွေလည်းကျွန်တော်ဖတ်ရတယ်ဒီအပေါ်မှာကိုထက်ဘယ်လိုများကြ
လုံးဝကိုကိုပဲပြင်းထန်တဲ့စလုံးတွေတုံးဖို့တော့သူတို့စီကကျွန်တော်တို့ပြောလင်းလို့မရဘူးတခါပြီးတဲ့အခါကျတော့ရှီတန်းကနေပြီးတော့မှကန့်ကွက်မယ်တိုက်ပွဲဝင်မယ်ဆိုတဲ့ဟာမျိုးကတော့ဒါတချို့ဆရာတော်တန်ခါတွေလည်းလုပ်တယ်တချို့လည်းမလုပ်ဘူးပေါ့ကျအဲ့လိုအခြေအနေမျိုးရှိပေမဲ့အခုဟာကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းရွှေချင်ခိုင်းမှာအလွန်အရေးကြီးတဲ့ဆရာတော်တစ်ပါးလည်းဖြစ်တယ်တခါပြီးတဲ့အခါကျတော့နေရင်းကြောင်တောင်ကြီးပေါ့နော်ဒီမှားရွင့်ပြစ်ခတ်မိလို့ပဲဒီလိုမျိုးဖြစ်တယ်ဆိုသည့်တိုင်အောင်ပေါ့နော်အဲ့တော့ဒီတန်ဃာတော်ဒီအနေနဲ့ဟိုထိပ်ပိုင်းအစ်စ်မှတောင်းမှပဲစစ်ကောင်စီရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်ဘယ်လိုပြောရန်ကားမှုပေါ့နော်စစ်ကောင်စီရဲ့ရန်ကားမှုနဲ့ဒီစင်ကျင်မဲ့မှုဟာဒီလောက်ရှိတယ်ဆိုတဲ့ဟာကိုသူတို့ဘယ်လိုဟိုသူတို့ထိတ်တန်းဆိုတဲ့မထင်ထားတဲ့နေရာအနေထွက်လာပါဗျာအဲ့တော့အဲ့ဒီဟာကနောက်ထပ်ဒီ shock ကြီးပေါ့ shock ကြီးရတယ်ဘုန်းကြီးလောကစကားနဲ့ဆိုလို့ရှင်တော့ဒါတံဝေခရတယ်ပေါ့ဒါပေမဲ့အဲ့ဒီတံဝေခထက်ကိုပဲပို့တာကတော့ဒီဘလောက်ကိုပဲအန်နီယာလက်ကမ်းဖြစ်နေတယ်ပေါ့မြေသူအတွက်ကိုမဆိုးအင်းချောက်နိုင်တယ်ဆိုတဲ့ဟာကိုတော့ဘုန်းတော်ကြီးလောကပို့ပြီးတော့သတိပြုမိသွားတယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့ဆရာတော်ရှင်ရနေတာဆိုတော့နော်စစ်တပ်နဲ့ဘာသာပူပေါင်းကြဖို့လိုအပ်တယ်။ဒီအဖြစ်ကိုဖွင့်လွှတ်လိုက်ဖို့ပြောပြီးတော့ဒီလိုပြောတယ်ဆိုပြီးတော့ကျွန်တော်လူမှုမီဒီယာတွေမှာအတော်ကြီးကိုပြန်လာတာပြင်လာ။ဒါနဲ့ဆက်ဆက်ပြီးတော့နော်ကန်တော့ဖေးဆရာတော်ရဲ့အဖြစ်ပါမှုပြောဆိုချက်ကလည်းလူမှုမီဒီယာမှာအတော်ကြီးပြန်လာနေ။နော်။နောက်အစီအွေကြီးတစ်ခုလို့ဖြစ်ပေါ်ရတဲ့အစီအွေကြီးတစ်ခုမှလည်းဆိုရင်ဆရာတော်ကြီးကနော်ဖုန်ကြီးတွေရဲ့အလုပ်ကအလုပ်နှစ်လုပ်ပဲရှိတယ်ဒီမားကတ်တစ်ခုလုပ်ကြမယ်ဖုန်ကြီးတွေဆရာကြီးမမကြဖို့ရွေးပါလို့ရှိရင်တန်ရာတစ်ခုတော့ဘာမှမောက်နိုင်မယ်တန်ရာမောက်နိုင်မယ်ဆိုပြီးတော့ဒါပြောကြသွားတဲ့စကားတွေလည်းမှုပီတာတွေပါအတော်ကြီးပြန်လာဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးအနာရီကြမှာဘလို့တုံ့ပြန်မှုလဲဥထကြအောင
်ဒီမဆိုးရင်ဆရာတော်ကြီးဆရာတော်ဥရာဇာတာမှာပြောတာကဒီဓမ္မဂတိကဆရာတော်တွေကိုဩဝါဒခံယူတဲ့ခန္ဓာမှာမိတ်နေဗီဒီယိုပေါ့နော်အဲ့ဒါကတော့ကြာပါပြီဆရာ2010ဘဝင်ချိန်လောက်ကဒီဖြစ်ခဲ့တဲ့အဲ့လိုလှုပ်ကျပခဲ့တဲ့ပွဲတစ်ပွဲမှာလို့ကျွန်တော်အကြံပြတ်မှတ်မိတယ်ဆရာကျွန်တော်တိကျပြန်ရှာဒါပေမဲ့ဒီ
ပြန်ပြောလို့ရှိရင
်ဒီ
တက်နေတဲ့ဗီဒီယိုကအခုဖြစ်ရမှာပြောတာမဟုတ်ဘူး
ဒီ
2020ကျော်ကစနစ်ကျော်ကျော်တည်းကပြောထားခဲ့တယ
်ဟုတ်ကဲ့ဆရာဟုတ်ဆရာတော်ဥရသာတမပြောတာပြန်တော်မူသွားပြီဆရာဟိုက2016လောက်ကဖြစ်နေ2019ကဖြစ်နေ2019ရောက်မရောက်ဘူးねတူအဲ့တော့ဆရာဒါမဲ့ဘာစိတ်ဝင်စားဖို့ကောင်းလဲဆိုတော့ဒီဗီဒီယိုအချိန်ကြိုက်ပြန်ထွက်လာတဲ့ဟာနဲ့ဒီဗီဒီယိုကိုဘလောက်ထိတန်ခါပြိပတ်ကြားထဲမှာဒီလူတို့ပြောရင်ဟော့သွားတယ်လေပေါ့နော်ပြန်ကြည့်နေကြတယ်ပြန်ပြောနေကြတယ်ဆိုတော့တန်ခါဒီတော်တော်ကိုပဲပြန်ပြီးတော့သုံးသက်တဲ့သဘောရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျနောက်တစ်ခုကတော့ဒီတီရူဆရာတော်ရဲ့တပည့်တပားဖြစ်တဲ့နော်တပည့်ကြီးတပားကိုကပဲ Facebook ပေါ်မှာတက်ပြီးတဲ့အခါကျတော့ဒီကိစ္စကဘလောက်ဆိုးရွားတယ်ပေါ့နော်အဲ့တော့တောင်းပန်နေတယ်ဝင်ချတောင်းပန်နေတယ်ဆိုတဲ့ဟာကိုတိုက်ရည်တယ်ပေါ့ဆရာအဲ့တော့ဒီလိုအခြေအနေမျိုးတန်ဃာလောကအတွင်းမှာလည်းတန်ဃာလောကအတွင်းမှာတီရူဘရန်ကတော်တော်ကြီးကိုထိကြိုက်လာပြီးတော့မကြည်နပ်ဘူးမကြိုက်ဘူးစန့်ကျင်တယ်ဆိုတဲ့ဟာထင်ရှားတယ်ဒါပြီးတော့တီရူဆရာတော်ကိုယ်တိုင်လည်းပဲဝင်နေမိတိုင်အောင်ဒီဇာဝနာခန္ဓာဇာဝနာပြင်ထားတဲ့နေရာပေါ့ဇာဝနာခန္ဓာမကြွတော့ဇာဝနာပြင်ထားတဲ့နေရာကိုကြွလာပြီးတော့တိခခွန်းလို့မဖြောက်ကြဘူးဆိုရဟာဒါပြောတယ်လို့ကျွန်တော်ယူဆပါအဲ့တော့ဒီလိုခုံကြီးကတတိုင်းတပီလုံးမှလည်းဒါမင်းဆရာအနေနဲ့နည်းနည်းမှမလျှော့ဘူးเนาะမြေရန်သူလက်မှတ်ထိုးနေတော့ဒီလိုရထဂုရုလို့ပဲဒါခြေပဲဆရာတော်ကြီးမှလှုပ်ယူထုံးတာမရှိဘူးเนาะဒီလိုမင်းဆရာဒီလိုရထဂုရုဒီလိုတိုင်းပြည်ရဲ့ဆရာအဲဆိုရဲဆရာတော်ကြီးကကြွားပြီးတော့ဒီလိုစကားပြောတယ်ဆိုတော့ကျွန်တော်ထင်တယ်သူဒါ damage control လုပ်တယ်လို့ထင်ပါဒါသူ့ထာနဲ့သူပေါ့လေသူကတော့ဒါသူလုပ်တဲ့ damage control လို့ယူဆမှာပေါ့ပြောရတော့
ကျွန်တော်တို့စကားဝိုင်းကိုဒီပတ်ဒီပါပဲနားပြစေခင်ဗျာအခုဆွေးနွေးခဲ့သူကတော့ကနေဒါနိုင်ငံ York University က
ပါရီကွယ်ကြောင်းသားဟိုတယ်မင်းပဲဖြစ်ပါတယ်ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ဘာသာရေးဆရာအေးချာကြီးကိုဟိုတယ်မင်းကဆက်လက်ဆွေးနွေးတင်ပြပါပါကျွန်တော်တို့ပါခင်ဗျာအငံရေးပေါ်ရိုက်ခတ်တဲ့ဘာသာရေးအကြောင်းဥတ္တမောင်တန်းဆွေးနွေးတင်ပြခဲ့တာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ခင်ဗျာ
ဗျူအေအမေရိကန်တိုင်းရဲ့သတင်းမှန်သတင်းများတွေကိုတယ်လီဂရမ်လူမှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်ဗျူအေတယ်လီဂရမ်စာမျက်နှာလေးစာ တရင်တွေကတူတာလေယာဉ်စိုက်ပျိုးရေးအစီအစဉ်တွေမတိုင်ခင်မှာကိုစုံမိုးကျော်ပတ်စင်တင်ဆက်ပေးနေကြအာရှနိုင်ငံရေးအစီအစဉ်ကိုအင်ဆုံးတင်ဆက်ပေးပါမယ်တရုတ်နဲ့ရုရှားဥဆောင်ပြီးတော့အာရှအလဲပိုင်းဒေသမှာရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့ထိပ်သီးညီလာခံကိုဒီသတင်းပတ်ထဲကျင်းပပါရယ်အိန္ဒိယဝန်ကြီးချုပ်မိုဒီရုရှားနိုင်ငံကိုသွားဖို့ရှိနေပါတယ်နယ်မြေအငင်းပွားမှုတွေကြောင့်တင်း တရုတ်နဲ့ရုရှားဦးဆောင်ပြီးရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SOC ရဲ့ဒိတ်သိညီလာခံကိုအာရှအလဲပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့ကာဇက်စတန်မြို့တော်အစတာနာမှာဇူလိုင်လ4ရက်နေ့ကကျင်းပပါတယ်။ဒီရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကို2000ခုနှစ်ကတရုတ်ပြည်ရှန်ဟိုင်းမှာစတင်ဖွဲ့စည်းခဲ့ပါတယ်။အဓိကကတော့အာရှအလဲပိုင်းနိုင်ငံတွေပါဝင်ပါတယ်။ဇူလိုင်လ4ရက်နေ့ကဘယ်လာရုစ်နိုင်ငံထပ်မံပါဝင်လာတဲ့အတွက်အဖွဲ့ဝင်နိုင်ငံ10နိုင်ငံဖြစ်သွားပါတယ်။တရုတ်ရုရှားအိန္ဒိယကာဇက်စတန်ခီယာဂစ္စတန်ဥဘက်ဂစ္စတန်တာဂျီကစ္စတန်ပါကစ္စတန်အီရန်စတဲ့နိုင်ငံတွေပါဝင်ပါတယ်။မဟာမိတ်နိုင်ငံများလည်းပူးပေါင်းပါဝင်ပါတယ်။ဇူလိုင်လ3ရက်နေ့တုန်းကတော့ရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီချင်းပင်တို့အစည်းအဝေးမစတင်ပြီးတရားတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးဟာအကောင်းဆုံးအချိန်ကာလဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။
Российско-китайские отношения, всеобъемлющего партнерства и стратегического взаимодействия переживают.
Russia and the USSR ma kana bong song pa win ne maha biwa myaw maha mei sasan yi pa win na naingan sasan yi ha tamai ta shao di kala ha akon song phit par de
tamara shi chin bin ga le tamara putin go mei haung sui haung ni lo kho su bi tiyou russia sasan yi ha a myin song go yauk shi ni de lo pyo su par de နိုင်ငံတကာအတိုင်းအဝိုင်းနဲ့နိုင်ငံရေးပညာရှင်တွေကတော့ဒီရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ကိုအမေရိကန်နဲ့အနောက်တိုင်းအင်အားစုတွေကိုစန့်ကျင်တဲ့အဖွဲ့လို့မြင်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်တရုတ်ရုရှားမဟာမိတ်ဆက်ဆံရေးတိုးမြင့်ခဲ့ပါတယ်။ယူကရိန်းကိုကူညီနေတဲ့အမေရိကန်နဲ့မဟာမိတ်တွေကတော့ရုရှားကိုမကူညီဖို့တရုတ်ကိုပြောထားပါတယ်။ SCO ညီလာခံကိုတူရကီသမ္မတအာဒိုဝမ်မွန်ဂိုလီးယားသမ္မတဥခခီခိုလဆူတို့လည်းတက်ရောက်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ဒီထိပ်သီးအစည်းအဝေးကိုတက်ရောက်လာခြင်းမရှိဘဲနိုင်ငံခြားရေးဝန်ကြီးစူဘရာမန်ယန်ဂျေရှန်ကာပဲတက်ရောက်ပါတယ်။အိန္ဒိယမှာတတိယအကြိမ်ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မိုဒီဟာရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုမတက်ရောက်ပေမဲ့ဝန်ကြီးချုပ်ပြန်ဖြစ်လာပြီးသူ့ရဲ့ပထမအဦးဆုံးပြပခရီးစဉ်အဖြစ်ဇူလိုင်လ6ရက်နေ့မှာရုရှားကိုတွားရောက်မှာဖြစ်ပြီးသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အိန္ဒိယဝန်ကြီးချုပ်ရဲ့ပထမအဆုံးခီးစဉ်လည်းဖြစ်ပါတယ်။လေလာသုံးသပ်သူတွေကတော့ဒီခီးစဉ်ဟာအမေရိကန်နဲ့အနောက်တိုင်းမဟာမိတ်တွေကိုစိုးရိမ်ပူပန်စေမယ်လို့သုံးသပ်ထားပါတယ်။အရှိန်အဟုန်နဲ့ပြောင်းလဲနေတဲ့ကမ္ဘာကြီးမှာအိန္ဒိယအနေနဲ့အင်အားစုအလုံးနဲ့အဆင်ပြေအောင်လက်တွဲပြီးအခွင့်အလန်းကောင်းတွေကိုရရှိဖို့ကသာအဓိကထားတယ်လို့သုံးသပ်ကြပါတယ်။ဥပမာတစ်ခုအနေနဲ့ကတော့ယူကရိန်းစစ်ပွဲကြောင့်အနောက်တိုင်းနိုင်ငံတွေကတားမြစ်နေတဲ့ကြားကပဲအိန္ဒိယဟာလောင်စာတွေကိုရုရှားထံကနေဈေးပေါပေါနဲ့ရရှိနေပါတယ်။တပတ်မှာလည်းပြီးခဲ့တဲ့2023ခုနှစ်ဇွန်လထဲမှာအိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ခဲ့ပါတယ်။အာကာတာပူပေါင်းဆောင်ရွက်ရေးအပါအဝင် စက်မှုနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးတွေအတွက်လည်းသဘောတူခဲ့ပါတယ်။ဒါ့အပြင်အိန္ဒိယစစ်တပ်အတွက် drone တွေအပါအဝင်အမေရိကန်လို့ဆက်လက်နဲ့ပစ္စည်းတွေဝယ်ယူခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နဲ့တရုတ်ကိုးချိန်မြောက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးပွဲ BCM ကိုမနီလာမြို့တော်မှာဇူလိုင်လ2ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ကမ်းခြေနဲ့မိုင်းယာကနန်းသာဝေးတဲ့ဖော်မတ်ရှိုးဝဲကျွန်းနဲ့အပါအဝင်ရေပိုင်နဲ့ကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်နေတဲ့အတွက်ထိတ်တိုက်တိုးမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါ။တရုတ်ကတော့အမေရိကန်ကအားပေးအားမြောက်လုပ်နေတယ်လို့ဆွဆွဲပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကပြီးခဲ့တဲ့ရက်ပိုင်းကအခုလိုပြောဆိုခဲ့ပါတယ်။
挑战中国主权和领土完整，执意向非法坐滩的军舰运送大量建筑材料。
American 平壤所内呢，菲律宾人沿线闹事后，这个抵抗内战呢，阿比内战这个一旦停摆了，当地又本来年轻人呢，第二一队来对加拿大这个路上停摆了。
菲律宾呢 ，American 哈是以亚马哈美丘苏塔的那个的皮包呢，过去描述那边嘛，只有独立的那个在问起。ချန်ရှောင်းတွန်တက်ရောက်ခဲ့ပြီးဖိလစ်ပိုင်ဘက်ကလည်းဒုတိယနိုင်ငံခြားရေးဝန်ကြီးမာရီယာထရီဇာလာစထရိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နဲ့ဆွေးနွေးဖြေရှင်းဖို့နှစ်ဖက်သဘောတူခဲ့ပါတယ်။ဒါပေမဲ့ဒီအငင်းပွားနေတဲ့နယ်မြေတွေဟာသူ့ရဲ့အချုပ်အခြာပိုင်နယ်မြေဖြစ်တယ်လို့တရုတ်ကထပ်မံအတည်ပြုပြောဆိုခဲ့တာကြောင့်ပြဿနာတွေဟာပြေလည်နိုင်သေးမှာမဟုတ်ဘူးလို့သုံးသပ်သူတွေကပြောဆိုကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ
်။ကုဇုံမူကျော်တင်ဆက်ပေးနေကြအာရှနိုင်ငံရေးသတင်းတွေကြားခဲ့ရတာပါ။အခုတော့လေယာစီးဝါသတင်းများအစီအစဉ်အလှည့်ရောက်ပါပြီ။တီးနံအာမခန်ထားမှသာငွေထုတ်ချေးပေးမဲ့မူဝါဒအတိတ်ကြောင့်တောင်သူတွေအခက်တွေ့နေပါတယ်။ပြည်တွင်းမှာငရဲကြောက်တပိတ်တာကြက်နှစ်သိန်းကျော်အထိမြင့်တက်နေပါတယ်။တပတ်တွင်းလေယာထွက်ကုန်တီးနံဈေးနှုန်းအတက်ကျကောဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပြီးချစ်သူများရှင်လန်းချက်မြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန်းရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းမှာငရမ်းကြောက်တပိတ်သားကိုကျပ်နှစ်သိန်းကျော်အထိမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ငချောက်ပွဲအောင်တချို့ဟာငရမ်းကြောက်ကိုပြည်ပဈေးကွက်ကိုပဲတင်ဖို့ရောင်းချဖို့ကြိုတင်တူလောင်တာတွေရှိလာတာကြောင့်ပြည်တွင်းမှာဈေးနှုန်းမြင့်တက်လာတဲ့အပြင်လူတလောက်ဝယ်ယူမရတော့တဲ့အခြေအနေနဲ့ပါရင်ဆိုင်နေရတယ်လို့လက်လီလက်ကားရောင်းချသူတွေကပြောပါရစေ။ဈေးကွက်အတွင်းမှာ2023ခုနှစ်မေလကငရမ်းကြောက်ကြီးတပိတ်သားကို42,000ကနေ4,000ကျပ်လောက်ထိသာပေါက်ဈေးရှိခဲ့ပြီး2023ခုနှစ်အောက်တိုဘာလမှာတော့ငရမ်းကြောက်ကြီးတပိတ်သားကို5,000ကနေ3,000ကျပ်အထိဈေးထွက်ကြောင်မြင့်တက်ခဲ့ပါတယ်။အခုနှစ်ဇူလိုင်လဆန်းပိုင်းမှာတော့ငရမ်းကြောက်ကြီးတပိတ်သားကို2,000ကနေ2,600လောက်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံကနေငရမ်းကြောက်တလာဗီယာနဲ့ပြည်ကြီးငါးကြောက်တွေကိုအရင်ကမလေးရှားနိုင်ငံဈေးကွက်ကိုသာအဓိကတင်ဖို့ရောင်းချခဲ့ကြပြီးပြီးခဲ့တဲ့2023ခုနှစ်ကစလို့တရုတ်နိုင်ငံ၊ဘင်္ဂလားဒေ့ရှ်နိုင်ငံတို့အပြင်ထိုင်း၊စင်ကာပူနဲ့ဥရောပဈေးကွက်တချို့ကိုလည်းတင်ပို့မှုရှိလာတယ်လို့ဘေးနောင်ကုန်စည်တိုင်းကငချောက်ပွဲုံပိုင်ရှင်ဦးကျော်စွေကပြောပါရယ
်။ရောဘာဈေးမြင့်တက်လာပြီးမယ်မိုးရည်ချံပိတ်ချင်းဖြစ်လို့ကုန်တွေတွေကသာအကျိုးမြတ်ရရှိနိုင်မှာဖြစ်တယ်လို့ပြောဆိုလာပါတယ်။ရောဘာဈေးမြင့်တက်လာပြီးအဝယ်လိုက်နေပြီးမယ်မိုးရည်ချံပိတ်ချင်းဖြစ်နေလို့ချံပိုင်ရှင်တွေထဲလောင်လက်သမားတွေနဲ့ကုန်တွေပွဲစားတွေအတွက်သာအကျိုးမြတ်ရရှိနိုင်မှာဖြစ်တယ်လို့ဈေးကွက်ကြွင်ကျင်သူတွေကပြောဆိုလိုက်ပါတယ်။ရောဘာချံအများစုဟာပွင့်လင်ရာဒီမှာအစည်းချင်းလုပ်ငန်းတွေကိုလုပ်ကင်ကြတာပဲဖြစ်ပါတယ်။အခုလိုမိုးရည်ဒီချံပိတ်ချင်းမှာတော့အစည်းချစ်လုပ်ငန်းတွေကိုရည်နာထားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့မေလအတွင်းကနိုင်ငံတကာဈေးကွက်မှာတော့ရောဘာတတန်ကိုကန်ဒေါ်လာ2000လောက်ထိပေါင်ဈေးရှိနေပြီးပြင်တွင်းဈေးကွက်မှာတော့တပေါင်ကို1950ကနေ1980ထိပေါင်ဈေးရှိခဲ့ပါတယ်။လက်ရှိပြင်တွင်းဈေးကွက်မှာတော့ရောဘာတပေါင်ကို2300ဝန်းကျင်လောက်ထိပေါင်ဈေးရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့တတန်ကိုအမေရိကန်ဒေါ်လာ2100ဝန်းကျင်လောက်ပေါင်ဈေးရှိနေတာကိုတွေ့ရပါတယ်။ Nyama Robago, Tio Nengo Diga Timbunia Rapipi, Pogo Yangwe Kunazea Kainonguro, Tenny Oza Tintum Quip Pita Vime, Tintum Quip Pita de Galaga, Pinduima, Roma Saipu Pupi, Sichi Yadina Macainilo, a Kiki Rishini Rapitello, Lung Nation Gapio Sot Havari.
Dina Amagan Tamada, we told Chibi Mesure, Saibu Ebayam, Wara Deja, Tondu Cut Dunivare. ຢາດີຮູ້ອຍົງໄກອ່ເຊບິຕີນະອາມະກັນສະເນດຖ້າມາດາມູດະບາໄຊບິວຊີໄຊງວຍທົ່ວໄປແມ່ລູຍະມະແລຍາພຸມຍວຍບັນກະອະຕິໄປລາຈອງຕອງດູລີກະປ່ຽວວ່າແດ່ມູດະບາຕີນະອັນດ້ວຍຢາດີຮູ້ອຍົງໄກອ່ເຊບິຕີນະອາມະກັນຈີກະຍະມະແລຍາພຸມຍວຍບັນກະທົ່ວຊີແດ່ມູດະບາຊິງວຍຕະຍີກະຕະຕ້ງກວ່ຈັດບໍມານິຍາກາຍນົງໄປສອງວ່າລະຜິດລູຕະຍີກະໂຕ້ນອງຈັດຈາດຶມມາຜິດບີແລເຊຍີກະອ တဲ့အတွက်အခက်တွေ့နေကြပါတယ်။တောင်တချို့ကတော့အာမခံချင်းပေးသွင်းမှဘိုးစဘာချင်းွေထုတ်ချေးပေးမယ်ဆိုရင်အာမခံလည်းမထားသလိုချင်းွေလည်းမယူတော့ဘူးလို့ပြောဆိုထားပါဗျ။ဒီ
နေ့စိတ်ပိုင်းထုတ်ချေးမယ်ဆိုလို့ရှိရင်လည်းဒီမှဒီနာအာမခံထားတဲ့စနစ်ကိုဥပမာပေါ့ပြည်ပြီးပိုင်းပြည်စည်းတဲ့ဒီကဘူးပြောပေးမယ်ပေါ့နော်။ဒီတော့၃000နဲ့အာမခံစနစ်တင်ရမယ်။ဆယ်ကဆိုလို့ရှိရင်၃000တင်ရမယ်အဲ့လိုမျိုးပြောတယ်။အခုတော့ကလည်းတင်းနေပြီလားဒီသမားတွေကအဲဒီသူကမပြတ်မနေဒီ3000တင်ရမယ်နေတက်ကူ3000တင်မှဒီသိန်းခွဲကိုချိမယ်ပြစ်စည်းသွားရင်လည်းအဲဒီသိန်းခွဲပဲနေမရောမဖားမနေရဘူးဘူးမှလည်းချိမှလည်းမဟုတ်တော့ဘူးလေသူတို့လည်းဒီ3000လည်းမပေးတော့ဘူးတဲ့အနေအထားမျိုးရှိတယ
်ပြီးခဲ့တဲ့စောင်းတိနံကာလတုန်းကတိနံအာမခံကြီးအနေနဲ့ချင်းငွေရဲ့100ခိုင်နှုန်းတရေကို1000ကျပ်သာပေးသွင်းခဲ့ရတာဖြစ်ပြီးအခုနဲ့မိုးစဘာအာမခံကြီးကို200ခိုင်နှုန်းအထိတိုးမြင့်ကောက်ခံတဲ့အတွက်အာမခံမထားလိုကြတာဖြစ်တယ်လို့တောင်သူတွေကပြောဆိုကြပါတယ်။မြမအာမခံလုပ်ငန်းကတော့မိုးစဘာဟာမိုးရသည့်စိုက်ပျိုးရတာဖြစ်လို့ပျက်စီးနိုင်မှုအခြေအနေပိုများတဲ့အတွက်အာမခံကြီးကိုတိုးမြင့်ကောက်ခံရတာလို့တုံ့ပြန်ပြောဆိုထားပါဗျ။အဓိကက
တော့ကျွန်တော်တို့အာမခံဒီလုပ်တဲ့ပုံစံကဒီရာသီဥတုညုံကြီးရဲ့အားသာကြည့်လို့ပြောရတယ်အားနေကြည့်လို့ပြောရတာဥပမာဆိုကြပါစို့ကျွန်တော်တို့ကခင်ဗျာမူလဝါဒသက္ကံကြီးခင်ဗျာမူလဝါဒသက္ကံမှာအကျိုးကြီးနဲ့ပြုတ်နေတာအကုန်လုံးကျွန်တော်တို့ကသမ္မတနဲ့မူကြီးကြည့်ကြော်တာနဲ့အကုန်ရောပါမှာအဲ့ဒီရောတာဖြစ်တယ်ကျွန်တော်တို့ရဲ့ဒီအာမခံပုံစံကတော့အလုံးထားပါပဲဒီမှာဒီဘာလဲဆိုရောဒီပေါ်ရေးသူ့မရောဒီရတယ်မာရောရောဒီမရဘူးဒီလိုပုံစံမဟုတ်ဘူးသမထရမူရည်တွေကြော်သွားတာနဲ့ဒီနံဖြည့်ချင်းမဖြည့်ချင်းပေါ်မရှိအချင်းပကံနဲ့ဝိဒိနဲ့ကြော်တာနဲ့ကျွန်တော်တို့ကကြော်ရမယ်ပုံစံ
။ဇာတိဥရအညွန်ကိန်းချေပြုတည်တဲ့အာမခံအကျုံးဝင်ကာလကိုကာလပိုင်းခြားအနေနဲ့ဇူလိုင်1ရက်ကနေဩဂုတ်လကုန်ထိပထမကာလအဖြစ်သတ်မှတ်ထားပြီးစက်တင်ဘာလ1ရက်ကနေအောက်တိုဘာလကုန်ထိကိုဒုတိယကာလအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။သတ်မှတ်ကာလအတွင်းမှာဇာတိဥရကြောင့်စိုက်ခင်းတွေဖြစ်စည်းခဲ့ရင်မျိုးနယ်လိုက်ဖွဲ့စည်းထားတဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကြီးကြပ်ကော်မတီကစာရင်းပြုစုတင်ပြပေးရမှာဖြစ်ပြီးမြမအာမခံလုပ်ငန်းကတောင်သူတွေကိုရော်ကျစ်ပြန်လဲပေးရသွားမှာဖြစ်တယ်လို့ဆိုပါတယ
်အခုဆက်ပြီးဇွန်လ26ရက်နေ့ကနေဇွန်လ9ရက်နေ့ထိဈေးကွက်အတွင်းတက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဇင်းတွေကိုပြောပြပေးချင်ပါတယ်ပြင်ပပုတ်ကုန်ပဲအများစုလက်ကျင်နေနေပြီးရောင်းဝယ်အေးနေရကြောင့်ဈေးတည်ငြိမ်နေပြီမဲ့မပယ်ကတော့ဈေးမြင့်တက်လာပါတယ်။ပဲစင်းကုန်ကတော့ဈေးဆက်ချနေတာကိုတွေ့ရပါတယ်။ဇွန်လနောက်ဆုံးပတ်ကဈေးချဆင်ရတဲ့မပယ်ကတော့ဇွန်လ၂ရက်နေ့မှာတော့အနေငယ်ပြင်တရိပ်ပြလာပါတယ်။ပြီးခဲ့တဲ့ဇွန်လတတိယပတ်မှာတော့ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမပယ်တည်တံကို34သိန်းထဲမှာရှိခဲ့ပြီမဲ့ဇွန်လလတရနေ့မှာတော့တည်တံကို33သိန်း12000ကျပ်အထိပြင်ချဆင်ခဲ့ပါတယ်။ဇွန်လလနေ့ရက်နေ့မှာတော့တည်တံကို33သိန်းနဲ့3000ကျပ်ထိပြင်းပြစ်တလာတာကိုတွေ့ရပါတယ်။ဈေးကွက်ထဲမှာပဲအဝင်နေနေရကြောင်းအယောင်းဝယ်လင်းနေပါနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။အိန္ဒိယမှာတော့မိုးစိုက်ပေအေကတူလာတဲ့အတွက်ပဲဈေးတွေပြင်ကျနေပြီမဲ့မကြခင်မှာတော့ဈေးပြင်းပြစ်တလာနိုင်တယ်လို့ကုန်သည်တွေကတုံ့တက်ထားပါတယ
်။ပဲဈေးကုန်ကတော့ဈေးစတိုက်ပြန်ကျဆင်းနေပါတယ်။ပြီးခဲ့တဲ့ဇွန်လတတိယဘက်ကတည်တံကို46သိန်းအထက်ထိပေါက်ဈေးရှိခဲ့ပြီးဇွန်လ2ရက်နေ့မှာတော့44သိန်း5000ကျပ်ဝန်းကျင်ထိပြန်ကျဆင်းသွားပါတယ်။အ အိန္ဒိယမှာတော့ပဲစင်ကုံ site A ကအထွတ်နှုန်းတိုးခဲ့တဲ့အတွက်ဈေးကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်ပဲစင်ကတော့ဆောင်းလက်ကျန်နေပါနေပြီဖြစ်တာကြောင့်အရေးသွေးပေါ်မူတည်ပြီးပဲစင်အညာ 56.25 ပိတ်တာဝန်တအိတ်ကို 38,000 ကနေ 26,000 ကျပ်ထိပေါက်ဈေးရှိနေပါတယ်တပတ်အတွင်းတအိတ်ကို 6,000 ကျပ်လောက်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်
ညတော့ဝေကတော့ဈေးွက်ထည်အရောင်းဝယ်နေနေရကြောင့်ဈေးနေငှက်ပြင်ကျဆင်းလာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လလနေ့ရက်နေ့ကညတော့ဝေ45ပိတ်တာဝန်တအိတ်ကို 38,000 ကနေ 32,500 ကျပ်ထိပေါက်ဈေးရှိနေပြီးတအိတ်ကို 5,000 ကျပ်လောက်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာကန္တာနဲ့ဆိုင်တဲ့စီးပွားရေးသတင်းတွေကို Farmer Times Media ကနေပြီးတော့ဖွဲ့သားတွေတင်ဆက်ပေးကြတာပါအခုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ကမ္ဘာအပူချိန်မြင့်တက်မှုအကျိုးဆက်ကြောင့်ပုံမှုပြင်းထန်လာတဲ့ဥရုယာတီပြောင်းလဲမှုတွေကိုခံမှန်းတဲ့နေရာမှာဉာဏ်ရည်တုနည်းပညာကိုအသုံးချနေကြပါပြီအာဖရိကဥကြိုဒေသကလူသားပေါင်းများစွာရဲ့အသက်ဘေးအတွက်စားနပ်ရိက္ခာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ဗြိတိန် Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့ AI နည်းပညာနဲ့ရာသီဥတုကြိုတင်ခန့်မှန်းနိုင်ဖို့ဆောင်ရွက်နေတာပါဥရိယာတီနဲ့နာဂတ်ကဘာအစီအစဉ်မှာမှတ်နှမ်းလောင်းတင်ပြပေးထားပါတယ်ခင်ဗျာ
ဥတုရာသီပြောင်းလဲမှုပုံမပြင်းထန်လာတာနဲ့အများရေကြီးရေရှင်းတာမိုးခေါင်ရေရှားတာနဲ့တော်မီကြီးတွေပုံမလောင်ကျွမ်းလာတာကိုနိုင်ငံဆောင်မှာခက်စစိတ်တွေ့လာနေရပြီးပို့ပြီးတော့လည်းပြင်းထန်လာပါတယ်အာဖရိကဥချိုဒေသကတော့မိုးသည်ထန်လေးရှိပြီးရေကြီးရေရှမ်းတာအဖြစ်များတဲ့အတွက်လူအသက်တွေအပါအဝင်လူမဘဝတွေထိခိုက်ပျက်စီးနေရတာပါ။ဥတုရာသီပြောင်းလဲမှုပိုဆိုးလာတဲ့အတွက်ဒေသရင်းပြင်းထန်တဲ့မိုးလေဝသအခြေအနေတွေကိုသိပ္ပံပညာရှင်တွေကဉာဏ်ရည်တို့ဤပညာသုံးပြီးတော့ခန့်မှန်းနေပါပြီ။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ဗြိတိန် Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီး AI နည်းပညာနဲ့ရာသီဥတုကြိုတင်ခန့်မှန်းနေတာပါ။Oxford တက္ကသိုလ်ကဥတုရာသီရေရာသိပ္ပံပညာရှင်ရှာရူတီနတ်ကအခုလိုရှင်းပြပါတယ
် So it's a hybrid approach where we have artificial intelligence to then
ဒါတော့နည်းပညာနှစ်မျိုးနဲ့ပေါင်းထားတဲ့ဆောင်ရွက်မှုဖြစ်ပါတယ်ယူပဗေဒနည်းပညာနဲ့လေ့လာလို့မရပဲရှုပ်ထွေးတဲ့အပိုင်းတွေမှာ AI ဉာဏ်ရည်တုနည်းပညာနဲ့လေ့လာပြီးအဲ့ဒီကွက်လက်တွေကိုဖြည့်ဆည်းပေးတာပါအဲ့ဒီခါမှာရှုပ်ထွေးလာတဲ့ဖြစ်စဉ်တွေကို data အချက်လက်တွေလို့ဆက်ပြီးတော့တွက်ချက်လာနိုင်မှာဖြစ်ပါတယ်ဒါဆိုရင်တော့လက်တွေ့အမှန်တကယ်ဖြစ်လာနိုင်တဲ့အခြေအနေတွေကိုကျမတို့အကောင်းဆုံးခန့်မှန်းနိုင်မှာပ
ါ Satellite ဂျိုရူကနေစုဆောင်ထားတဲ့တိမ်ဆိုင်တိမ်ခဲတွေနဲ့တိမ်တွေပေါ်ကအပူချိန်ဆိုင်ရာ data အချက်အလက်တွေကိုအခြေခံပြီးတော့ပြင်းထန်တဲ့မိုးလေဝသအခြေအနေကို AI ကကြိုတင်ခန့်မှန်းတာပါ
So for the AI there is the part where it predicts but to predict
AI ကတော့ကြိုတင်ခန့်မှန်းမှုတွေလုပ်ပေးပါတယ်အဲ့လိုကြိုတင်ခန့်မှန်းနိုင်အောင် AI ကိုအရင်ဆုံးလေ့ကျင့်ပေးရပါတယ်အစင်ဆက်လေးလာကယူထားတဲ့ data အဟောင်းတွေနဲ့လေ့ကျင့်ပေးတာပါ AI ကြိယာတွေတဲကိုမိုးလေဝသကြိုတင်ခန့်မှန်းချက်နဲ့ဆိုင်တဲ့ data တွေထည့်ပေးပါတယ်အဲ့ဒီကြိုတင်ခန့်မှန်းချက်တွေနဲ့နောက်ဆုံးပေါ်မိုးလေဝသ satellite ဂျူရူတွေစီကရလာတဲ့ data အချက်လက်တွေကိုအခြေခံပြီးလက်တွေ့အခြေအနေနဲ့ကိုက်ညီမှုရှိအောင်သူ့ကိုလေ့ကျင့်ပေးပါတယ
်တခြား AI နည်းပညာတွေလိုပဲမိုးလေဝသခန့်မှန်းတဲ့ဉာဏ်ရည်တို့နည်းပညာတွေဆက်တိုက်တိုးတက်လာနေပြီးတော့ကြိုတင်ခန့်မှန်းချက်တွေလည်းမှန်ကန်လာပါတယ်လေ့ကျင့်မှုကြားလေလေAI ရဲ့ခန့်မှန်းချက်တွေကတကယ်လက်တွေ့မှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပိုးပြီးတော့နှိစက်လာလေလေပဲလို့လဲရှယ်ရူတီကပြောပါတယ်။ဗြိတိန်လိုနိုင်ငံတွေမှာတော့မိုးလေဝသကြိုတင်ခန့်မှန်းဖို့စူပါကွန်ပျူတာအထူးထုတ်ကွန်ပျူတာစက်ကြီးတွေကိုအသုံးပြုနေတာပါ။ဥပမာဗြိတိန်မိုးလေဝသဌာနကအထူးထုတ်ကွန်ပျူတာတွေမှာသစ္စကန်ကိုအကြိမ်ရေထရီလီယံပေါင်း16,000ထိခန့်မှန်းသွက်ချက်ပေးပါတယ်။အဲ့ဒီစူပါကွန်ပျူတာတွေ data အချက်အလက်စုဆောင်းမှုစခန်းတွေနဲ့ radar စနစ်တွေဟာကုန်ကျစရိတ်ကြီးလို့တဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေမတန်နိုင်ကြပါဘူး။ Oxford တက္ကသိုလ်ယူပဗေဒဌာနကဆောင်ရွက်နေတဲ့မိုးလေဝသကြိုတင်ခန့်မှန်းတဲ့ AI ကိုတော့ laptop ကွန်ပျူတာကနေဆောင်ရွက်နိုင်ပါတယ်။လက်ရှိမှာတော့အစမ်းကာလနဲ့ဆောင်ရွက်နေကြပေမဲ့ကျားလတ်တွေကအားရစရာကောင်းတယ်လို့အာဖရိကဥချုံဒေသမှာလက်တွေ့စမ်းသပ်လုပ်ကိုင်နေတဲ့သူတွေကပြောပါတယ်။WFP စာနာရိတ်ခါစီမံခန့်ခွဲရေးဌာနမန်နေဂျာ Isaac Obai ကတော့ဥတုရာသီပြောင်းလဲမှုအရေးအမြန်ဆောင်ရွက်ဖို့လိုတယ်လို့ထောက်ပြပါတယ
် If nothing is being done in issuing information or early warning messages regarding this extreme weather
ဒီလောက်ထိပြင်းထန်တဲ့မိုးလေဝသအခြေအနေကြိုတင်ခန့်မှန်းချက်တွေထုတ်ပေးနိုင်အောင်ဘာမှမလုပ်နိုင်ဘူးဆိုရင်တော့ဒုက္ခရောက်တဲ့လူတွေပိုပြီးတော့များလာပါလိမ့်မယ်ဒီလိုရာသီဥတုမျိုးနဲ့ကြုံတွေ့ရတဲ့လူတွေပိုများလာပြီးလူမှုဘဝတွေတင်မကပဲလူအသက်တွေလည်းပို့ပြီးတော့ဆုံးရှုံးကြရမှာဖြစ်ပါတယ်ပ ပြင်းထန်တဲ့ရာသီဥတုအခြေအနေတွေပို့အဖြစ်များပြီးပို့ပြီးတော့လဲကျန်းတန်းလာပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပိုဆိုးလာတယ်လို့ထင်ပါတယ်ဒါကိုဘာမှမလုပ်ပဲဒီအတိုင်းပဲလက်ပိုက်ကြည့်နေမယ်ဆိုရင်တော့လူတွေပို့ပြီးတော့ဒုက္ခရောက်တာကိုတွေ့ရပါလိမ့်မယ်စာဝတ်နေရေးခက်ခဲပြီးဆင်းရဲမွဲတွေမှုကလည်းအတော့ကိုတိုးလာမှာပါ
အာဖရိကဒေသမှာမိုးလေဝသစခန်းတွေမရှိပဲဒေတာတွေစုဆောင်ထားတာမရှိတဲ့အပြင်ရာသီဥတုအပြောင်းလဲကမြန်ဆန်လုံးတဲ့အတွက်မိုးလေဝသကြိုတင်ခံမှန်းဖို့အတော်ခက်ခဲပါတယ်။AIကလေးဆက်ရှင်းနိုင်မိုးလေဝသကြိုတင်ခံမှန်းချက်ထုတ်နိုင်မယ်ဆိုရင်တော့အဲ့ဒီသတင်းအချက်လက်တွေကိုဖုန်းမက်ဆေ့ချ်တွေအီးမေးလ်တွေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကပါထုတ်လင့်ပေးနိုင်ပါတယ်။အာဖရိကမိုးလေဝသကြိ
can actually improve the forecasting system. So not just at short range, but also
ညေတုနေပညာသုံးထားတဲ့မိုးလေဝသကြိုတင်ခန့်မှန်းချက်စနစ်တွေအမှန်တကယ်တိုးတက်လာမယ်ဆိုတာကျမတို့ယုံကြည်မှုအဖြစ်ရှိပါတယ်။ရက်ပိုင်းပေါက်အတွက်ပဲမိုးလေဝသကြိုတင်ခန့်မှန်းချက်ထုတ်ပေးတာမျိုးတွေမကဘဲရာသီတစ်ခုလုံးစာအတွက်ခန့်မှန်းလာနိုင်မယ်လို့ထင်ပါတယ်။အဲ့ဒီလိုသားအမှန်တကယ်ဆောင်ရွက်နိုင်မယ်ဆိုရင်တော့တဘာဝဘေးအန္တရာယ်ဆိုင်ရာအရေးပေါ်ကြိုတင်သတိပေးစနစ်တွေအတွက်ကြီးမားတဲ့အထောက်အကူဖြစ်မယ်လို့ထင်ပါတယ်
။ကင်ညာနဲ့အီသီယိုးပီးယားနိုင်ငံမှာ AI နဲ့မိုးလေဝသကြိုတင်ခန့်မှန်းချက်တွေစမ်းသပ်အသုံးပြုနေပြီးမကြာခင်နေရာအတော်များများအထိတိုးချက်အသုံးပြုသွားဖို့အစီအစဉ်ထားပါတယ်။အောင်မြင်ပြီးဆိုရင်တော့ဥတုရာသီပြောင်းလဲမှုကြောင့်ရာသီဥတုအခြေအနေတွေပြင်ထန်ပြီးလူမှုဘဝတွေအကြီးအကျယ်ထိခိုက်နေရတဲ့အခြားနိုင်ငံတွေမှာလည်းအသုံးပြုသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုကမ္ဘာစာနာရိတ်ခအစီအစဉ် WFP Oxford တက္ကသိုလ်ကင်ညာမိုးလေဝသဌာနနဲ့အာဖရိကမိုးလေဝသဌာန IQPAC တို့ပူးပေါင်းဆောင်ရွက်နေတာပါ။ဒီအစီအစဉ်ကို Google ကလည်းကူညီထောက်ပံ့ပေးထားတာဖြစ်ပါတယ်။ကျမနောင်လောပါ။
AI နည်းပညာသုံးပြီးတော့ရာသီဥတုကြိုတင်ခန့်မှန်းဖို့ကြိုးပမ်းနေတဲ့အကြောင်းမှန်းတမ်းလောင်းတင်ပြပေးကြတာပါအခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းတွေတွေကတုဒအစီအစဉ်မှာတော့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်အကြောင်းကြားကြပါမယ်လူတိုင်းမှာမွေးရပါလွတ်လပ်စွာထင်မြင်ခွင့်ယုံကြည်ခွင့်ကိုးကွယ်ခွင့်တွေရှိပါတယ်ဒီခွင့်ရေးတွေကိုဘယ်နိုင်ငံတွေမှာအပြည့်အဝခံစားနိုင်ကြသလဲဆိုတာနဲ့လူတွေကိုးကွယ်မှုအများဆုံးဘာသာတရားတွေအကြောင်းမတ်ညိုညိုလင်ကသတင်းတွေကတုဒအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
လူသားတွေမှာမိမိယုံကြည်မှုနဲ့အတူဘာသာတရားကိုးကွယ်မှုတွေရှိကြပါတယ်။လူသားတွေရဲ့မွေးရာပါအခွင့်အရေးတွေကိုပြဋ္ဌာန်းထားတဲ့ကုလသမဂ္ဂရဲ့လူအခွင့်အရေးကြီးညာစာတမ်းအပိုက်၁၈မှာဆိုရင်လေလူတိုင်းမှာလွတ်လပ်စွာတွေးခေါ်ကြံစားခွင့်လွတ်လပ်စွာခံယူရပ်တည်နိုင်ခွင့်နဲ့လွတ်လပ်စွာသက်ဝင်ယုံကြည်ကိုးကွယ်နိုင်ခွင့်ရှိတယ်ဆိုပြီးဖော်ပြထားတာပါ။ဒီအခွင့်အရေးတွေမှာမိမိကိုးကွယ်တဲ့ဘာသာဓမ္မမဟုတ်သက်ဝင်ယုံကြည်ချက်ကိုလွတ်လပ်စွာပြောင်းလဲနိုင်တဲ့အပြင်မိမိတယောက်တည်းဖြစ်စေတခြားသူများနဲ့စုပေါင်းပြီးတော့ဖြစ်စေလူအများရှိမှမှာပဲဖြစ်ဖြစ်လူအများရှိမှမှာမဟုတ်ပဲဖြစ်ဖြစ်ကိုကိုးခွေတဲ့ဘာသာကိုဒါမှမဟုတ်တည်ဝင်ယုံကြည်ချက်ကိုလွတ်လပ်စွာသင်ပြနိုင်ခွင့်ကျင့်သုံးနိုင်ခွင့်ဝိပုကိုးခွေနိုင်ခွင့်စောင့်တည်နိုင်ခွင့်တွေရှိတယ်ဆိုပြီးပြဋ္ဌာန်းထားတာပါဒါပေမဲ့လည်းကမ္ဘာနိုင်ငံတချို့မှာတော့လွတ်လပ်စွာကိုးခွေယုံကြည်မှုဆိုတဲ့အခွင့်အရေးမရှိတာတွေအားနေတာတွေကြုံနေရဆဲပဲဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်2024ဇွန်လ26ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းကမ္ဘာနိုင်ငံတွေရဲ့ဘာသာရေးနဲ့ကိုးကွယ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဖော်ပြထားတာပါဒီထဲမှာမြန်မာနိုင်ငံကတော့အနှိမ့်ဆုံးဖြစ်တဲ့စိုးရင်ရတဲ့နိုင်ငံအဆင့်မှာပါဝင်နေတာပါမြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရင်စရာအဆင့်မှာရှိတဲ့တခြားနိုင်ငံတွေကတော့အာဖဂန်နစ္စတန်အဇာဘိုင်ဂျန်တရုတ်ကျူဘာအီရီထရီးယားအိန္ဒိယအီရန်နီကရာဂွာနိုင်ဂျီးရီးယားမြောက်ကိုရီးယားပါကစ္စတန်ရုရှားဆော်ဒီအာရေဗျာတာဂျီကစ္စတန်တာကမနစ္စတန်နဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်
င်းဆိုတဲ့ website စာမျက်နှာမှာတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဘယ်နိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အရှိဆုံးလဲဘယ်နိုင်ငံတွေကတော့လွတ်လပ်ခွင့်အနည်းဆုံးလဲဆိုပြီးကမ္ဘာနိုင်ငံပေါင်း89နိုင်ငံကိုလေ့လာသုတေသနပြုဖော်ပြထားပါတယ်ဒီလေးလာမှုတွေအရာတော့ကနေဒါနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားတာပါ။အဲဒီနောက်မှာ United Kingdom, Denmark, Netherlands, Sweden, Norway, Finland, Belgium, Australia နဲ့ New Zealand နိုင်ငံတွေဟာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေလို့ဖော်ပြထားပါတယ်။ UAE, Saudi Arabia, Qatar, တရုတ် Iran, Omanမြန်မာ၊ဘဲလာရုစ်၊ဘာရိန်းနဲ့အစ္စရေးနိုင်ငံတွေကိုတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနောက်ဆုံးအဆင့်မှာရှိနေတဲ့နိုင်ငံတွေလို့ဖော်ပြထားတာပါ။ဘာသာရေးလွတ်လပ်ခွင့်အချက်လက်တွေနဲ့ပတ်သက်ပြီးတစ်ဆက်တည်းလူသားတွေရဲ့ယုံကြည်ကိုးကွယ်မှုဆိုင်ရာဘာသာတရားတွေထဲမှာယုံကြည်ကိုးကွယ်မှုအများဆုံးရှိတဲ့ဘာသာတရားကိုကြည့်မယ်ဆိုရင်တော့ခရစ်ယာန်ဘာသာကကိုးကွယ်မှုအရေအတွက်အများဆုံးဖြစ်တယ်လို့ World Population Review မှာဖော်ပြထားပါတယ်။ကမ္ဘာလူဦးရေရဲ့37ရာခိုင်နှုန်းကျော်ရှိတာပါ။ဒုတိယကတော့အစ္စလမ်ဘာသာပါ။ကမ္ဘာလူဦးရေရဲ့ 24.9 ရာခိုင်နှုန်းကျော်ရှိပါတယ်။တတိယကတော့ကမ္ဘာလူဦးရေရဲ့ 1.6 ဘီလီယံကိုးကွယ်မှုရှိတဲ့ဟိန္ဒူဘာသာဖြစ်ပါတယ်။ဗုဒ္ဓဘာသာကတော့ယုံကြည်ကိုးကွယ်သူပေါင်း906သန်းကျော်နဲ့သဒ္ဒုထနေရာမှာရှိနေတာပါ။အခုလိုဘာသာတရားအယူဝါဒတွေအပေါ်တန့်ဝင်ယုံကြည်ကိုးကွယ်လိုက်ရှောင်နေသူတွေရှိနေတဲ့တစ်ချိန်တည်းမှာပဲဘယ်အယူဝါဒနဲ့ဘယ်ဘာသာတရားကိုမှယုံကြည်ကိုးကွယ်မှုမရှိတဲ့သူတွေလည်းတနေ့တဲ့တနေ့များလာနေပြီးအခုဆိုရင်ကမ္ဘာလူဦးရေရဲ့ရာခိုင်နှုန်းအရကြည့်ရင် 15.58 ရာခိုင်နှုန်းကျော်ရှိလာပါပြီ။ဒါကြောင့်မို့ကမ္ဘာမှာခရစ်ယာန်ဘာသာနဲ့အစ္စလာမ်ဘာသာကိုးကွယ်သူအရေအတွက်တွေ့ပြီးရင်ဘေဘာသာတရားကိုမှမကိုးကွယ်တဲ့သူတွေကတတရားအများဆုံးနေရာမှာရှိနေတာပါရှင
်။လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်အကြောင်းမညွညွလွင်တင်ဆက်ပေးခဲ့တာပါ။စနေညအတွက်ပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲ။မကြာခင်စနေညအစီအစဉ်တွေပြီးဆုံးတော့မို့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဝင်းမင်းတက်လက်ပြောပြပေးပါအောင်ခင်ဗျာ
။ဒီတိန်ဝင်ကြီးချုပ်သက်ကီယာစတန်မာကလုံခြုံရေးနဲ့ကာကွယ်ရေးကိုဦးစားပေးမယ်လို့ပြောလိုက်ပါတယ်။ပြည်ထောင်စုရသည့်အတွက်ပထမတာဝန်ကလုံခြုံရေးနဲ့ကာကွယ်ရေးဖြစ်တယ်လို့ဝန်ကြီးချုပ်သစ်စတန်ဘာကပထမဆုံးလုပ်တဲ့ဒီနေ့စနေသတင်းစာရှင်းလင်းပွဲမှာပြောလိုက်ကြပါ။ဒါအပြင်နေတိုးစီမဟာမိတ်အဖွဲ့နဲ့ယူကရိန်းကိုဆက်ထောက်ခံသွားမယ်လို့လည်းဝန်ကြီးအဖွဲ့အစည်းအဝေးအပြီးမှာလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာစတန်ဘာကဆက်ပြောခဲ့ပါတယ်ခင်ဗျာ။နောက်အီရန်သမ္မတသစ်ဖြစ်မဲ့ပြည်ပြင်ပြောင်းလဲလူသူမဆုတ်ပဇက်စကီယန်ကလည်းလမ်းချမ်းကိုပြည်သူနဲ့အတူဖြတ်ဖို့ပြောလိုက်ပါတယ်။အီရန်သမ္မတရွက်ကောက်ပွဲနိုင်ခဲ့တဲ့အလဲလက်သဘောထားရှိသူပဇက်စကီယန်ကခက်ခဲတဲ့လမ်းကိုသူနဲ့အတူရှေ့ဆက်ဖြတ်လျှောက်ကြဖို့ပြည်သူတွေကိုဒီနေ့တိုက်တွန်းလိုက်တာပါခင်ဗျာ။နောက်မြန်မာစစ်ကောင်စီဒီကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံကိုရောက်ရှိသွားပါပြီ။တရုတ်ဥဆောင်ဖွဲ့စည်းထားတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့ရဲ့အစိမ်းအောင်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုတက်ရောက်ဖို့သွားတာလို့စစ်ကောင်စီပြောခင်ရက VOA ကိုအတည်ပြုပါတယ်။တရုတ်စေးဆက်ပေးခဲ့လို့ယာယီအပြစ်ရက်ခဲ့တဲ့တခြားမြောက်ပိုင်းမှာတိုက်ပွဲတွေပြန်ပြင်းထန်လာခြင်းဒုကာကွယ်ဥစည်းကိုလည်းဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်ကိုသွားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြသွားတာပါ။စနေညရဲ့ VOA တန်လွင့်စီစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ TN1 နဲ့ Saida Handong တို့ဖြစ်ပါတယ်။ VOA ကိုတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်စီသူပါတော်တာဆင်မြန်နဲ့တကွာမြမပြည်သူပြည်သားအားလုံးတောကအပေါင်းကကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you.